Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ3ရက်နေ့ဗိုလ်တူးနေ့ညပိုင်း VOA စီစဉ်လေးကိုအမေရိကန်ပြည်အစုမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ24 25 32နဲ့52တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်ဇမဒီညတက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဟုပါဒီညနားဆင်ရမယ့်သတင်းလေးတွေမှာတော့တောင်နှက်မြကိုရီးယားကဆက်ဆံရေးမှာထူးခြားတဲ့လက္ခဏာတစ်ခုဖြစ်နှစ်နိုင်ငံနယ်စပ်ကဆက်သွယ်ရေးလမ်းကြောင်းကိုဒီကနေ့ပဲပြန်လည်ဖွင့်လှစ်လိုက်ပါတယ်ဤမှာအစိုးရစန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာရက်တန်ကြာရှိလာချိန်မှာပဲအစိုးရထောက်ခံပွဲတွေလည်းနိုင်ငံအနှံ့ပေါ်ပေါက်ခဲ့တဲ့အကြောင်းနိုင်ငံမှာရုံးမြင့်တန်ကြာကပြသလိုက်ပါတယ်ဒီလိုထိတန်းရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တန်ကြီးထိုင်တဲ့သူကြီးညာပြသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော်တာရှင်နေနားဆင်ကြရမယ်ဒီမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကားသူတွေကိုပြန်လက်ခံဖို့အရေးနဲ့ပတ်သက်ပြီးတော့
ဥမာအပြင်ထွက်ပြီးတော့ဒီရေထဲမှာငားရှာတယ်ဆိုလို့ရှိရင်လေအကယ်၍လက်ဒီလုံးချုံရင်းကတွေ့လို့စစ်ချင်ဒီကပ်ဆေးထုတ်ပြရတာနဲ့အော်ဒါပြန်ပါနိုင်ငံထဲမှာဒီလေလူပါလားဆိုတဲ့သက်ပြဖြစ်တယ်ဒါကိုကျွန်တော်ကရှင်းချရှင်းပြရှင်းပြတော့
NVC ကနေပတ်သက်ပြီးတော့လူကေပြေဝင်ကြီးဒေါက်တာဝင်းမြေဧကကုလို့ပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်ဒီနှစ်တကူညကလပ်မှာရင်ဖြစ်ရင်းနဲ့တည်ဆုံရတဲ့လူငယ်ရဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့လုံချုံရေးတရားရေးပိုင်းရှုထောင့်နောက်ပြီးတော့ဒီနေပြီးတော့လေစိတ်မှာတရားမဝင်လက်နက်ဖမ်းမိတဲ့အမှုအတွက်ဒုတိယကြိမ်ရုံးထိပ်တဲ့တဲ့အလုသမားတွေရဲ့နေဆုံးလစာကို4800အဖြစ်ပြောင်းလဲတက်မှတ်လိုက်တဲ့တဲ့စာတွေကိုလည်းဒီညပိုင်းမှာနှာစင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာတဲ့တွေကိုကွန်လွန်ဦးနဲ့မက်တင်ကြီးထိုက်တို့ကကြီးညာပေးတော့မှာပါရှင
်တိမမှုတွေနည်းနည်းချီချီထွားနေတဲ့တောင်နှက်မြောက်ကိုရီးယားတို့ကြားဆက်ဆံရေးတွေတိုးတက်အောင်ကြိုးပမ်းရမှာထူးခြားတဲ့လက္ခဏာတစ်ခုဖြစ်နိုင်ငံနယ်စပ်ကဆက်သွယ်ရေးလမ်းကြောင်းကိုဒီကနေ့ပဲပြန်လည်ဖွင့်လှစ်လိုက်ပါတယ်။နိုင်ငံခြားပိုင်ချထားတဲ့စစ်မဲ့ဆောင်ဒေသကပန်မွန်ကျုံနယ်စပ်ကြီးရွာခြေဆိုင်မြောက်ကိုရီးယားတာဝန်ရှိသူတွေတည်ထောင်ဆက်သွယ်ရေးတယ်လီဖုန်းကတစ်ဆင့်ဆက်သွယ်ခေါ်ယူခဲ့တာဖြစ်ကြောင်းတောင်ကိုရီးယားရာရှိတွေကပြောဆိုလိုက်ကြတာပါ။မြောက်ကိုရီးယားကနျူကလ িয়ার နဲ့ပက်ထရိတ်မစ်ဆိုင်းတုံးတွေဆက်လုံနေတဲ့အတွက်နိုင်ငံပူးတွဲဖွင့်လှစ်ထားတဲ့စစ်မှုဆောင်လုပ်ငန်းတွေကိုတောင်ကိုရီးယားဘက်ကရပ်ဆန့်လိုက်ပြီးနောက်မှာပဲမြောက်ကိုရီးယားကလည်းတည်ထောင်ဆက်သွယ်ရေးလမ်းကြောင်းကို2016ခုနှစ်ဖေဖော်ဝါရီလကတည်းကဖျက်တောက်ထားတာဖြစ်ပါတယ်။နိုင်ငံဆက်ဆံရေးတွေကိုကြီးကြပ်ရတဲ့မြောက်ကိုရီးယားအေဂျင်စီရဲ့အကြီးအကဲရီဆွန်ဂွန်ကတော့ဖြောင့်မတ်တဲ့သဘောထားရိုးသားတဲ့အပြုအမူနဲ့ထိတွေ့ဆက်ဆံမှုကြိုးပမ်းခဲ့တာဖြစ်တဲ့အကြောင်းတည်ထောင်ဆက်သွယ်ရေးလမ်းကြောင်းပြန်လည်ဖွင့်လှစ်ကြောင်းဒီနေ့ဆော့ဘန်ကြီးညာတဲ့ထုတ်ပြန်ချက်ကိုနိုင်ငံပိုင်ကိုရီးယားဘုတ်တရင်အေဂျင်စီကဖော်ပြရမှာပြောဆိုလိုက်တာပါ။တောင်ကိုရီးယားနဲ့တိုက်ရိုက်ဆက်သွယ်ပြောဆိုဖို့နဲ့ရှေ့လာတဲ့တောင်ကိုရီးယားနိုင်ငံပြောင်းချမ်းမြို့မှာကျင်းပမယ့်ဆော့ဒီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားအားကစားသမားတွေရှင်ပြိုင်နိုင်ရေးဆွေးနွေးဖို့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆီလွတ်လို့ကြောင်းတင်းလာနေတုန်းကမြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်ကနှစ်သက်ကူမင်ကိုပြောကြရမှာခက်သွင်းပြောဆိုခဲ့ပြီးနောက်မှာပဲနိုင်ငံခြားအေးဆက်ဆက်ဖြစ်နေတဲ့ဆက်ဆံရေးစတင်ပြောင်းလဲလာတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ကလန့်ချက်ကိုလက်ခံပြီးပန်မုံကျွန်းရွာမှာနိုင်ငံတပ်တမန်တွေဒီလ9ရက်နေ့တွေ့ဆုံမှုလဲတောင်ကိုရီးယားကမနေ့တုန်းကပဲတုံ့ပြန်ပြောဆိုထားပါတယ်။
ဒီသတင်းပတ်ထဲလောက်မှာပဲမြောက်ကိုရီးယားကပယ်ရင်တန်မစ်ဆိုင်းတုံးထပ်မံဆန့်သတ်မဲ့အရေးရောင်နေထွက်ပေါ်နေတဲ့အပေါ်အမေရိကန်ပြည်အောင်စုကသတိထားတုံ့ပြန်လိုက်ပါတယ်။မြောက်ကိုရီးယားဆန့်သတ်မှုတွေမလုပ်ဖို့မျှော်လင့်ထားကြောင်းနဲ့လုပ်ခဲ့မယ်ဆိုရင်လည်းမြောက်ကိုရီးယားအစိုးရအပေါ်နောက်ထပ်တုံ့ပြန်မှုတွေချမှတ်ရမှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေးလေးကကုလသမဂ္ဂရုံးချုပ်မှာသတင်းထောက်တွေကိုပြောဆိုလိုက်တာပါ။နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတဲ့မြောက်ကိုရီးယားအပေါ်ယဉ်ကျေးတဲ့ကဘာကြီးအနေနဲ့ညီညီညွတ်ညွတ်သတိထားစောင့်ကြည့်ဖို့နဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အခြေအနေမျိုးကိုလက်ခံမှာမဟုတ်တဲ့အကြောင်းလည်းပြောဆိုသွားခဲ့ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကသူ့စပွဲပေါ်မှာနျူကလ িয়ার လက်နက်တွေပြစ်လွှတ်နိုင်တဲ့ခလုတ်ရှိနေတယ်လို့ပြောဆိုခဲ့တာအပါအဝင်မကြသေးခင်ကချင်းချောက်မှုအသစ်တွေပေါ်မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့ညကပဲ Twitter ကနေပြင်းပြင်းထန်ထန်တုံ့ပြန်ခဲ့တာပါ။သူ့မှာလည်းနျူကလ িয়ার ခလုတ်တစ်ခုရှိတယ်လို့သူ့မှာရှိတဲ့ခလုတ်ကပိုကြီးပြီးပိုအင်အားပြင်းတယ်လို့လက်တွေအသုံးချလို့လည်းရတယ်ဆိုတာကိုဆန်းနရစ်ခါရှာပါပြတ်တောက်နေပြီဖြစ်တဲ့မြောက်ကိုရီးယားအစိုးရတဲကတယောက်ယောက်ကပြောလိုက်ကြပါလို့သမ္မတထရန့်ကအင်တာနက်လူမှုကွန်ရက်ကနေပြောဆိုလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားကတာဝန်ပြည့်မစ်ဆိုင်းတုံးတွေပြစ်လွတ်ဆန့်သတ်ခဲ့မှုတဲ့ပျောက်ရမ်းမြို့တော်မြောက်ပိုင်းမှာလှုပ်ရှားမှုတွေရှိနေကြောင်းသတင်းနေနဲ့ပတ်သက်လို့သတင်းထောက်တွေကမေးမြန်းထားမှာတော့အင်ဗျူရောပြောခွင့်ရဆာရာဆန်ဒါစ်ကအလုံးကဝိုင်းဝန်းပြီးပုံမကျိုးပန်းသွားဖို့တိုက်တွန်းထားတယ်လို့တုံ့ပြန်နိုင်မယ့်နီလန်ပေါင်းစုံကိုလည်းစဉ်းစားထားတဲ့အကြောင်းပြောဆိုခဲ့ပါတယ်
ယူရန်နိုင်ငံမှာစီးပွားရေးပြဿနာတွေနဲ့အစိုးရပေါ်မှာခြေနက်မှုတွေကြောင့်စစ်နက်ပြဝဲတွေပေါ်ပေါက်ခဲ့တာရဲတံချာရှိလာခြင်းမှာပဲအစိုးရကိုထောက်ခံပွဲတွေလည်းနိုင်ငံအနှံ့ပေါ်ပေါက်ခဲ့ကြောင်းနိုင်ငံမှာရုပ်မြင့်တံချာကဒီကနေ့ပဲပြသလိုက်ပါတယ်။ယူရန်နိုင်ငံအလံတွေကိုဝေယံပြီးနိုင်ငံအုပ်ချုပ်အယာတူလာအလီခါမေနီကိုထောက်ခံကြောင်းကြွေးကြော်နေကြတဲ့လူအုပ်တွေကိုပြသခဲ့တာပါ။ဘာသာရေးခေါင်းဆောင်ခါမေနီကတော့ပြီးခဲ့တဲ့သတင်းဘက်ကစတင်ခဲ့ပြီးလူ21ယောက်ထက်မင်းနဲ့တည်ဆုံခဲ့ရတဲ့အစိုးရဆန့်ကျင်စစ်နက်ပြပွဲတွေဟာပြပအစိုးရရဲ့လှုပ်ဆောင်မှုကြောင့်ဖြစ်ရတာလို့အပြစ်ဖော်ထားပါတယ်။ယူရန်နိုင်ငံမှာပြဿနာတွေပေါ်ပေါက်အောင်မချသေးရင်ရည်တွေကဆက်လို့ငွေချေးလက်နက်နိုင်ငံရေးနဲ့ထောက်လှမ်းရေးပါဝင်နီလန်ပေါင်းစုံသုံးပြီးတိုင်းပြည်ရဲ့ရန်သူတွေကကြိုးပမ်းခဲ့ကြကြောင်းမနေ့ကရုံးမြင့်တန်ချာမင်းကပြောဆိုခဲ့တာပါ။ချိန်တန်တဲ့အခါစစ်နက်ပြပွဲတွေနဲ့ပတ်သက်လို့တိုင်းပြည်ကိုအတိအပြည့်ပြောကြားသွားမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ EM မျိုးသားလူညွန်ရေးကောင်စီအတွင်းရင်မူအလီရှန်ခါနီကတော့စစ်နက်ပြပွဲတွေပေါ်ပေါက်ခဲ့တဲ့အပေါ်အမေရိကန်ဗြိတိန်နဲ့ဆော်ဒီအာရေဗျားနိုင်ငံတွေကိုအပြစ်တင်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ EM ဆွေးနွေးကိုဆန့်ကျင်တဲ့စစ်နက်ပြသူတွေကိုအားပေးကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ရစက်ချင်းချုပ်ပြီးဖောက်ပြန်တဲ့ EM ဆွေးနွေးကိုနောက်ဆုံးမှာ EM လူလူကဆန့်ကျင်ခဲ့ကြကြောင်းမင်းရုံးကစက်တိုက်စုစုလိုရေးသားတဲ့လူမှုကွန်ရက်မှတ်ချက်တွေမှာပြောဆိုခဲ့တာပါ။အမဟောင်းဘရက်ကိုဝါမလက်ထက်မှာမမမမထောက်ပံ့ပေးရခဲ့တဲ့အကူအညီတွေဟာအကျန့်ဖက်ဝါရီတွေနဲ့အာဏာပိုင်တွေအိတ်ကထက်သာရောက်ကုန်ပြီးအီရန်လူထုကတော့အစားအစာမလုံလောက်မှုငွေချေးဖောင်းပွားမှုလူခွင့်ရကင်းမဲ့မှုတွေနဲ့ကြုံခဲ့ရကြောင်းနဲ့ချင်းနေကိုအမေရိကန်ကစောင့်ကြည့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။ယူရန်နိုင်ငံချိုင်းဦးညီဌာနကတော့သမ္မတထရန့်အနေနဲ့တခြားနိုင်ငံတွေကိုထိခိုက်စွာကားတဲ့အသုံးမချတဲ့မှတ်ချက်တွေကို Twitter မှာရေးပြီးအချိန်ဖြုန်းနေမယ်စာအမေရိကန်မှာတနေ့တနေ့လူတွေသေချင်နေတာတွေတန်းတဲ့ချီရဲ့အိုးမဲ့အိမ်မဲ့တွေငတ်မွနေသူတွေလို့ပြည်တွင်းရေးကိုအာရုံစိုက်တဲ့ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။
ငွေချေးအထောက်ပံ့တွေကိုဖြတ်တောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းချောက်ပြောဆိုပြီးပါလက်စတိုင်းတွေအပေါ်အကြက်ကင်လို့မရတဲ့အကြောင်းပါလက်စတိုင်းအစင်မြင့်တာဝန်ရှိသူတဦးကဒီကနေ့ပဲပြောဆိုလိုက်ပါတယ်။သမ္မတထရန့်ကတော့အမေရိကန်ဒေါ်လာသန်းပေါင်းရာနဲ့ချီပြီးနှစ်စဉ်ထောက်ပံ့ပေးနေပေမဲ့လည်းပါလက်စတိုင်းတွေဟာခြေစူးမတိတတ်သလိုလေးစားမှုလည်းမရှိတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။လုံရမယ့်အချိန်ထက်ကြုံနေပြီဖြစ်တဲ့ဣသရေလနဲ့ငင်းချမ်းရေးကိစ္စဆွေးနွေးဖို့ကိစ္စမှာလည်းလူလူလားလားမရှိချောင်းလဲပြောဆိုခဲ့ပါတယ်။စစ်ဆန်ညှိနှိုင်းမှုတွေမှာအခက်ခဲဆုံးအပိုင်းတစ်ခုဖြစ်တဲ့ဂျေရုဆလင်နဲ့ပတ်သက်လို့ဆွေးနွေးစရာမလိုအောင်အမေရိကန်ကဆောင်ရွက်ခဲ့ပြီးဖြစ်တယ်လို့ဒီအတွက်လည်းဣသရေလအနေနဲ့ပုံမပေးဆက်ရဖို့ရှိနေချောင်းလဲပြောဆိုခဲ့တာပါ။ဒါပေမဲ့လည်းပါလက်စတိုင်းတွေကတော့ငင်းချမ်းရေးအတွက်ဆက်လက်ဆွေးနွေးဖို့ဆန္ဒမရှိချတဲ့အတွက်ရှေ့လျှောက်အကြည့်အကျယ်ထောက်ပံ့ကူညီမှုတွေဆက်ပေးသင့်သေးရလားဆိုပြီးတော့လေအင်တာနက်လူမှုကွန်ရက်မှာဇက်တိုက်ဆိုသလိုရေးသားခဲ့တဲ့မှတ်ချက်တွေမှာပြောဆိုထားပါတယ်။ဒီကနေ့ပဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးတုံ့ပြန်ခဲ့တဲ့ပါလက်စတိုင်းတာဝန်ရှိသူဟာနန်အာရှရာဝီကတော့ပါလက်စတိုင်းတွေရဲ့ငြိမ်းချမ်းရေးနဲ့တရားမျှတမှုရအောင်ကြိုးပမ်းမှုတွေကိုသမ္မတထရန့်ကဖျက်ဆီးခဲ့တယ်လို့သမ္မတထရန့်ရဲ့တာဝန်မဲတဲ့လုပ်ရက်တွေကြောင့်ပေါ်ပေါက်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေအပါအဝင်ပါလက်စတိုင်းတွေကိုအပြစ်ပုံချနေတယ်လို့လည်းပြောဆိုလိုက်ပါတယ်။အမေရိကန်ကကာလကြာရှည်ကင်ဆွဲခဲ့တဲ့မူဝါဒကနေခွဲထွက်ပြီးဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိမှတ်ပြုကြောင်းသမ္မတထရန့်ကမကြသေးခင်တုန်းကပဲကြေညာခဲ့တယ်လို့တဲလပိမျိုးကအမေရိကန်သံယုံကိုလည်းပြောင်းရွှေ့အခြေစိုက်ဖို့စီစဉ်ခဲ့ပါတယ်။
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တပ်မြန်မာပိုင်းစီစဉ်ရဲ့ဗုံးတို့နဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းဗုံးတို့ပြည်နယ်မှာကဗလီတစ်ခုမှာအထူးခံဘုံးခွဲတက်ခတ်မှုကြောင့်လူ10ဦးတမန်နဲ့သေဆုံးသွားပါတယ်။ကမ်ပူရူမျိုးကဗလီမှာအာယုံတက်ဝတ်ပြုချိန်မတိုင်ခင်မှာပဲတက်ခတ်သူရရှိလာပြီးဖောက်ခွဲတက်ခတ်ခဲ့တာဖြစ်ကြောင်းနဲ့ဗလီစာဦးပြုချက်ဖြစ်စီခဲ့ကြောင်းလည်းမျက်မြင်တွေ့သူတွေကပြောဆိုခဲ့ကြပါတယ်။တက်ခတ်မှုတွေဘယ်သူကမှသူတို့လက်ချက်ဖြစ်ကြောင်းပြောဆိုတာမျိုးမရှိပေမဲ့ဘိုကိုဟာရန်အစိုးရစစ်သွေးကြွတွေရဲ့လက်ချက်ဖြစ်တဲ့လက္ခဏာတွေကိုတွေ့ရပါတယ်။နိုင်ငံမြောက်ပိုင်းမှာတင်းကျပ်တဲ့အစ္စလာမ်အုပ်ချုပ်ရေးစနစ်ကျဉ်းသုံးနိုင်မှုရည်ရွယ်တက်ခတ်နေတဲ့ဘိုကိုဟာရန်စစ်သွေးကြွအဖွဲ့ရဲ့ရှင်းလင်းချာပုံကံမှုတွေအတွင်းမှာတော့လူပေါင်း1000ထိသေဆုံးခဲ့ရတာပါ။စစ်သွေးကြွတွေရဲ့ပြစ်မှတ်ထားတက်ခတ်မှုတွေအတွင်းမှာတော့ရဲတွေအရဲသားတွေခရီးရန်ဖျားချောင်းတွေဗလီတွေလည်းပါဝင်လို့ရှိပါတယ်။
ကင်ညာရဲတပ်ဖွဲ့ဝင်၅ဦးစီးနင်းလာတဲ့ကားကိုအစ္စလာမ်ရဲ့အစွန်ရောက် El Shabab အဖွဲ့ဝင်တွေကဒီကနေ့ဗုဒ္ဓဟူးနေ့မှာတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်၅ဦးသေဆုံးခဲ့ရပါတယ်။ ဆိုမာလီယာနယ်စပ်အနီးကင်ညာနိုင်ငံမြောက်ပိုင်းမန်ဒီရာပြည်နယ်ကိုခီးထွက်လာတဲ့အရန်ရဲတပ်ဖွဲ့ဝင်၃ဦးနဲ့အကြီးနဲ့အရာရှိ၂ဦးတို့တေဆုံးခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ဆိုမာလီယာမြို့တော်မိုဂါဒီရှုကနေအယ်ရှဘတ်စစ်သွေးကြွတွေကိုတိုက်ထုတ်တာမှာကင်ညာဘက်ကတပ်ဖွဲ့ဝင်တွေဆစ်လွတ်ချထားမှုကိုလက်တုံပြတဲ့အနေနဲ့ဆိုမာလီယာအခြေစိုက်အယ်ရှဘတ်စစ်သွေးကြွတွေက2011ခုနှစ်ကတည်းကကင်ညာနိုင်ငံတွင်းမှာတိုက်ခိုက်နေတာဖြစ်ပါတယ်။ဆိုမာလီယာအစိုးရကိုဖျောက်ချပြီးတင်းကျပ်တဲ့အစ္စလာမ်ရဲ့အုပ်ချုပ်ရေးပုံစံဖော်ဆောင်ဖို့ကြိုးစားနေတဲ့အယ်ရှဘတ်စစ်သွေးကြွအဖွဲ့ကဆိုမာလီယာနိုင်ငံတွင်းမှာလှုပ်ရှားနေစေဖြစ်ပါတယ်။အစိုးရစစ်တပ်နဲ့ရဲသားတွေကိုပစ်မှတ်ထားပြီးဘုံးဖောက်ခွဲတိုက်ခိုက်မှုတွေကိုလည်းလှုပ်ဆောင်ခဲ့ပါတယ်ရှင်။
အမေရိကန်ပြည်တော်စုရဲ့နေရာတော်တော်များများမှဆန်ရှင်ချူလောက်အေးရန်ခံရပြီးမကြသေးခင်တရင်ဘတ်တွေအတွင်းလူကိုအုပ်တမနဲ့တည်ဆုံးရသလိုအခြေအနေဟာဒီထက်ပိုဆိုးလာနိုင်ကြောင်းလဲမိုးလေဝသခန့်မှန်းသူတွေသတိပေးနေကြပါတယ်အမေရိကန်ပြည်တော်စုကပြည်နယ်ပေါင်း50နဲ့ပြည်နယ်40မှာလေတွေတက်ကပ်ပြီးရေခဲမှတီအေးရန်ခံရနိုင်တဲ့အကြောင်းမနေ့တုန်းကပဲအမျိုးသားမိုးလေသာဌာနကလည်းသတိပေးချက်ထုတ်ပြန်ထားတာပါအာတိတ်ဒေသကအေးလိုင်းတွေကြောင့်တာမန်ထက်အေးတဲ့လွန်ကဲမှုတွေအချိန်တော်ကြာကျွမ်းနိုင်တယ်လို့အမေရိကန်အလဲပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာရှေ့သတင်းပတ်ထဲအထိအန္တရာယ်ရှိလောက်လေတွေတက်ခတ်နိုင်ကြောင်းလည်းသတိပေးထားပါတယ်ပုံမှန်အားဖြင့်ပုံနွေးလေးရှိတဲ့ Texas, Louisiana, Mississippi နဲ့ Alabama ပြည်နယ်တွေပါဝင်ပြည်နယ်တော်တော်များမှာဒီကနေ့ထိရေခဲမှအရောင်အေးရန်ခံရနိုင်ကြောင်းလည်းအမျိုးသားမိုးလေဝသဌာနကပြောဆိုထားတာပါ Alabama ပြည်နယ်မှာတော့ရေခဲမှ 13 ဒီဂရီဆယ်စီယပ်အထိအေးရန်ခံရသလို Texas ပြည်နယ် Austin မြို့မှာလည်းကျုံတောင်းကျုံခဲနှင်းမုန်တွေကျခဲ့တဲ့အထိပါတောင်ပိုင်းဒေသတွေပါဝင်အေးရန်ခံရတဲ့မြို့တွေမှာတော့အာဏာပိုင်တွေကနုနုထွေးထွေးနဲ့နားနေစရာနေရာတွေကိုလည်းဖွင့်လှစ်ပေးထားပါတယ်ဇန်နဝါရီလမှာပြင်းပြပူချင်း 16 ဒီဂရီဆယ်စီယပ်လောက်သာရှိတဲ့ Georgia ပြည်နယ်မှာလည်းရေခဲမှအောက်1ဒီဂရီအထိကျဆင်းခဲ့တာပါ American တလွှားကဆေးရုံတွေမှာလည်းအေးရန်လွန်ကဲမှုကြောင့်ရောက်လာတဲ့အရေးပေါ်လူနာတွေကိုကုသပေးရတယ်လည်းရှိနေပါတယ်
အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့မိတ်ဆွေလက်တွဲပံနိုင်ငံအဖြစ်ဆက်လက်ရည်တည်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတဦးထင်ကျော်ထံကိုပေးပို့တဲ့လွတ်လပ်ရေးနေ့သဝင်လှမှာပြောဆိုထားပါတယ်။ဗြိတိန်ကိုလိုနီဘဝကနေမြန်မာတို့လွတ်လပ်ရေးရခဲ့တာဟာဆိုရင်မနေ့ဖြန်ဇန်နဝါရီလ4ရက်နေ့မှာနှစ်ပေါင်း80ပြည့်ပြီလဲဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲမှာမြန်မာပြည်သူတွေအတီးပြုတ်ထောက်ခံခဲ့တဲ့ဒီမိုကရေစီစံတမ်းပိုးတွေဟာဆိုရင်နိုင်ငံရဲ့အောင်မြင်မှုတည်ငြိမ်သားရာဝါပြောရေးအတွက်အဓိကအရေးပါနေစေဖြစ်တယ်လို့လည်းအမေရိကန်သမ္မတထရန့်ကလွတ်လပ်ရေးနေ့သဝင်လှမှာဖော်ပြထားပါတယ်ရှင
်ကောင်းလင်းဦးနဲ့မဲ့တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အလုသမားတွေရဲ့အနည်းဆုံးလစာကို4,800အဖြစ်ပြောင်းလဲသတ်မှတ်လိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်အလုသမားတွေအတွက်အနည်းဆုံးအခကျင်းငွေသတ်မှတ်ရေးဆိုင်ရာအမျိုးသားကော်မတီကဇန်နဝါရီလ2ရက်နေ့ကထုတ်ပြန်တဲ့အဆိုပြုချက်အရအနည်းဆုံးအခကျင်းငွေထုတ်ပြန်ချက်အရဆိုလို့ရှိရင်အနည်းဆုံးလုခငွေကို4,800အဖြစ်သတ်မှတ်ဖို့ရှိနေပါတယ်ဒါပေမဲ့ဒီအဆိုပြုချက်ကိုအလုသမားအဖွဲ့အစည်းတွေဘက်ကတော့လက်မခံတာကြောင့်ဒီသတ်မှတ်ချက်ကိုကန့်ကွက်သွားဖို့ရှိနေပါတယ်။ဒီအဆိုပြုချက်ကိုကန့်ကွက်လို့သူဖြည့်ဆွက်လို့သူတွေအနေနဲ့နှစ်ပတ်အတွင်းအကြောင်းကြားစာပို့ရမယ်လို့လည်းလောက်ခလာစာသတ်မှတ်ရေးအမျိုးသားကော်မတီကကြေညာထားပါတယ်။ပြည်စုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မေးမာကသတင်းပေးပို့ထားပါတယ်
။နေပြည်တော်အလုသမားနဲ့လူမှုကြီးကြပ်ရေးဝန်ကြီးဌာနမှပြုလုပ်ခဲ့တဲ့အမျိုးသားအဆင့်ကော်မတီအစည်းအဝေးမှာအ ਨੇ ဆုံးအခကျင်းွေသတ်မှတ်ရေးအမျိုးသားကော်မတီကနေမြန်မာနိုင်ငံကအလုပ်သမားတွေအတွက်အနည်းဆုံးလုံအားကလစာတရက်ကိုလက်ရှိ3,600ကနေ4,800ကျပ်အဖြစ်ဒီဇင်ဘာလ29ရက်နေ့ညပိုင်းမှာသတ်မှတ်အဆိုပြုခဲ့ပြီးတဲ့နောက်မှာတော့ဇန်နဝါရီလ2ရက်နေ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်အရဒီအဆိုကိုကန့်ကွက်လူသူတွေအနေနဲ့နှစ်ပတ်အတွင်းကန့်ကွက်လာတင်နိုင်တယ်လို့ဆိုထားတာပါဒီအတွက်အ ਨੇ ဆုံးအခကျင်းွေနဲ့အလုပ်သမားရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကော်မတီအဖွဲ့ဝင်လည်းဖြစ်Future Life Center ရဲ့ Director လည်းဖြစ်တဲ့မတ်တက်အောင်ကတော့အလုသမားအဖွဲ့အစည်းတွေနဲ့ကန့်ကွက်မှုတွေလုပ်သွားမယ်လို့ဆိုပါတယ်
။အဓိကကတော့ကျမတို့ကန့်ကွက်မှုတွေကတော့ရှိလာနိုင်တယ်။ပြီးတဲ့အခါကျတော့ကျမတို့ဒီအလုသမားသူတွေကဒီ5,600ခန့်မနေရရှိဖို့အတွက်ကတော့ထပ်ပြီးတော့ပေါ့နော်သူတို့တွေရဲ့ဒီလှုပ်ရှားမှုတွေအများကြီးလည်းပေါ်ပေါက်လာနိုင်တယ်လို့ကျမအနေနဲ့မြင်ပါတယ်။ကျမတို့အလုသမားသူတွေအနေနဲ့တော့လက်ခံနိုင်တဲ့အတွက်အချိန်ကြီးကတော့မရှိဘူးရှင်။ဘာကြောင့်လဲဆိုတဲ့အခါကျတော့ကျမတို့ဒီအလုသမားသူတွေကကျမတို့တောင်းဆိုနေတဲ့ဒီ5,600ခန့်မနေတော့အတော့အနည်းဆုံးခချင်းကြီးဆိုတဲ့နေရာမှာတကယ်ကိုကျမတို့အလုသမားသူကလိုအပ်ချက်ကိုတောင်းဆိုနေခြင်းဖြစ်တယ်ပေါ့နော်။ကျမတို့လိုချင်လို့တောင်းနေတာမျိုးမဟုတ်ဘဲနဲ့တကယ်ကိုသူတို့ရဲ့တနစ်တာဖြတ်တန်းဖို့အတွက်အလုပ်ချိန်၈နာရီအလုပ်လုပ်လို့ရှိရင်သူတို့ရဲ့လ ကျွန်တော်အားကားဒီအနည်းဆုံး9600အထက်မနေရရှိမှသာလေအသက်ရှင်ရက်ဒီကိုရမယ်ဆိုတာကိုလည်းပဲကျမတို့ဒါစက်ချက်ပြီးတော့ပေါ့နော်ဒီစစ်တမ်းဒီမှာလည်းပါရှိကြပါပြီစီတီယူအမထုတ်တဲ့စစ်တမ်းမှာဆိုရင်တော့မှဒါ6000ချောက်ရပေါ့နော်ကျမတို့ဒီတန်တဲ့အဖွဲ့ချုပ်ဒီမှာလည်းစစ်တမ်းဒီကြောက်ထားတာလေအနည်းဆုံး9600ထက်တော့ရော့တာဟာတစ်ခုမှမရှိဘူးပေါ့နော်စစ်တမ်းကောက်ကြည့်ချက်ဒီမှာလေအမျိုးသ
committee ဝင်နေနဲ့အလုံသမားအဖွဲ့အစည်းတွေအလုံရှင်တွေ ILO စတဲ့အလုံသမားရေးဆိုင်ရာအဖွဲ့အစည်းတွေပါဝင်တဲ့ဆွေးနွေးပွဲမှာတော့အလုံသမားတွေဘက်ကတနေ့က9600ကနေ6600အထိတောင်းဆိုတာတွေရှိခဲ့ကြအောင်အလုံရှင်တွေဘက်ကလည်း4000ကနေ4200လောက်ထိပေးနိုင်တယ်လို့ပဲဆွေးနွေးထားတာတွေရှိခဲ့ကြအောင်ပြောပြခဲ့ပါတယ်ဒါပေမဲ့အလုံသမားတွေတောင်းဆိုနေတဲ့အ ਨੇ စုံလုံအားက9600ဆိုတာကတော့လက်ရှိကုန်စည်နှုန်းအရလိုအပ်ချက်တွေရှိနိုင်တယ်လို့အားလုံးပူးပေါင်းလှုပ်ဆောင်မှကောင်းမွန်တဲ့အဖြေထွက်နိုင်တယ်ဆိုပြီးပြောသွားပါတယ
်လက်ရှိကုန်စည်နှုန်းတွေရဲ့နောက်သူရဲ့ဟို living cost ဆိုတော့နော်ဒီတန်းမှုကုန်ရစိတ်တွေရတော့အဲ့လောက်တော့ဟိုလိုအပ်ပါပဲလေဒါပေမဲ့ဟိုတိုင်းပြည်ရဲ့အခြားအခြေအနေပေါ့လုပ်ငန်းရှင်တွေဘက်ကဟိုပေးနိုင်တာတွေပေါ်မူတည်ရင်တော့လုပ်ရှင်တွေဘက်ကလည်းဟိုတက်ဆာမှာပေါ့နော်မလုံလောက်ပြီမဲ့လည်းလုပ်ရှင်တွေကတစ်ဖက်အကျိုးရှိရပေါ်မူတည်ပြီးဆုံးဖြတ်တာမျိုးပဲဖြစ်ပါလေဟိုကမားတွေလုံမန်းတော့တော့မဟုတ်သေးပြီမဲ့လည်းတော့တိတဲ့ပိုကောင်းတဲ့အဖြေရတော့ဟိုဖက်ဖက်ကနေဟိုစားလုံးပေါင်းလုံးမှပဲရပါမယ်
ဥပဒေနဲ့ထုတ်ပြန်ချက်၊ကွဲလွဲချက်တွေရှိနေတယ်လို့လည်းမတ်တက်တက်အောင်ကတော့အခုလိုပြောသွားပါတယ်
။ဒီနှစ်ပတ်အတွင်းမှာပေါ့နော်။ပြန်ပြီးတော့ဒီကန့်ကွက်တွေကကန့်ကွက်နိုင်ရန်အတွက်ထုတ်ပြန်ပြီးတော့ရတတနှစ်ပတ်အတွင်းမှာသူကဒီကန့်ကွက်ဖို့အတွက်ကိုသူကပို့ပေးရမယ်လို့ပြောထားတယ်။ပြီးပို့ရမယ်လို့ပြောထားတယ်ပေါ့နော်။နှစ်ပတ်အတွင်းဆိုတော့ဒါဆိုလို့ရှိရင်ကျမတို့ဒီဟာနဲ့ပတ်သက်ပြီးကျမကတော့ပြောချင်တာကတော့ဥပဒေမှာကအနည်းဆုံးရပေါင်း60အချိန်ပေးထားတယ်။ဒါပေမဲ့အမိတော်ညာသာပြန်ထွက်လာတဲ့အခါကြတော့ကျမတို့ဒီနှစ်ပတ်အတွင်းလို့ဖြစ်သွားတယ်ပေါ့နော်ဒါဒီဟိုကျမတို့ဒီဥပဒေနဲ့ဒီအမိတ်တော်ညာသာနဲ့ကွဲလွဲချက်လို့ကျမအနေနဲ့မြင်ပါတယ
်အိန္ဒိနာချင်းထိုင်းနိုင်ငံမှာတော့တနေ့လောအကကိုမြန်မာကျပ်ငွေ10,000ကျော်လောက်ရနေချိန်မှာမြန်မာနိုင်ငံရဲ့အ ਨੇ စုံလောအကငွေတတ်မှတ်ချက်ကနှဲပါနေသေးတဲ့အတွက်ကုန်စည်နှုန်းကြီးမြင့်မှုဝင်ငွေထုတ်ငွေမများတတ်မှုတွေကြောင့်အိန္ဒိနာချင်းထိုင်းနိုင်ငံမှာအလုရှာဖို့အတွက်မြန်မာလူသမားတွေကတော့ထွက်ခွာနေကြဆဲဖြစ်ပါတယ်
မေးမှတရင်ပြပထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကသူတွေကိုပြန်လက်ခံရေးနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေမြန်မာနိုင်ငံဘက်ကိုပြန်လည်ဝင်လာမဲ့သူတွေကိုနှစ်လအတွင်းစီစစ်လက်ခံသွားဖို့မြန်မာအစိုးရကကတိပြုထားတဲ့အတိုင်းဆောင်ရွက်နေပြီမဲ့လေခုချိန်ထိပြန်လာမယ်ဆိုရစင်းတယောက်မှမရရှိသေးဘူးလို့လူမှုဝန်ထမ်းကေဆေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုဇန်နဝါရီလ22ရက်နေ့ကစလို့လက်ခံဖို့အစင်းသည့်ရှိနေပြီလို့လည်းဒေါက်တာဝင်းမြတ်အေးကပြောပါရယ်ဒုက္ခသည်ပြန်လည်လက်ခံရေးအခြေအနေကို VOA သတင်းတောက်ကိုညဝင်းအောင်ကမြင်းမျက်နှာခါမှာတော့ဝန်ကြီးကခုလိုစတင်ပြောပြပါရယ
်ကျွန်တော်ကဒီဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံသဘောတူညီစာချုပ်ထုတ်ထားတယ်အဲနှစ်လအတွင်းမှာလက်ခံနိုင်မယ်ဆိုတဲ့အတွက်ကြောင့် January 22အဲ့ရစားပြီးလက်ခံလို့ရတဲ့သဘောပေါ့ဒါပေမဲ့လက်ခံဖို့အတွက်ဆိုရင်ဘုဘကပြန်လည်ပြီးပြန်လာအောင်ပုံစံတွေဖြည့်ဖို့ပို့ရတယ်ပထမဆုံးကဟိန္ဒူတွေပြန်လာခြင်းလေလို့အဲဒီဘင်္ဂလားဒေ့ရှ်နဲ့ညှိနှိုင်းပြီးတော့လုပ်တဲ့အခါကျတော့400ကျော်လောက်ဟိန္ဒူတွေရှိတယ်ဆိုတော့ဟိုကျွန်တော်ကပုံစံတွေ600လောက်ကျွန်တော်ကပို့လိုက်တယ်ပို့လိုက်တော့ဒီစားတွေလည်းပြည်ဒီရွေးမှပြန်မရောက်သေးဘူးအခုလောဆယ်ဝင်မဲ့လူကကျွန်တော်တို့ရှိမှစိတ်ရင်းမရှိသေးဘူးပေါ့နော
်ဟုတ်ကဲ့ဝန်ကြီးဘင်္ဂလားဒေ့ရှ်ဘက်ကနေပြန်ဝင်လာမဲ့သူတွေကိုနေရာချထားပြီးရဲ့အတွက်ပေါ့ဘယ်လောက်ထိပြင်ဆင်ပြီးပါပြီလဲခင
်ဗျပြင်ဆင်တဲ့အပိုင်းကတော့အမတီကလက်ခံတဲ့နေရာရှိတယ်ဂျာစခန်းရှိတယ်ဂျာစခန်းဆိုတာဟို2018ကပုံစံမျိုးမရှိလားများမဟုတ်ဘူးခဏပဲနေရမယ်ဟာဒါကြောင့်လည်းဆိုတော့ဒီကာလတူလေးအတွင်းမှာအားလုံးသောအဆောက်အဦတွေကိုကျွန်တော်တို့ဆောက်ဖို့ဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အတွက်ကြောင့်လက်ခံရေးစခန်းတစ်ခုကိုတည်ချပြီးအောင်ကျွန်တော်တို့ဆောက်နေတယ်အဲ့ဒါပြီးရင်ဂျာစခန်းဆိုတာကိုတည်ချပြီးအောင်ဆောက်နေတယ်ဂျာစခန်းဆိုတာခဏနေမယ့်နေရာလေးပေါ့အဲ့ဒီမှာနေပြီးရတယ်ဒီမူလအိမ်တွေကိုပြန်သွားမယ်အဲ့ဒီမှာမူလအိမ်ကျားရဲ့ရောက်တဲ့လူကလည်းရောက်တယ်တချို့အကွက်တရားဆိုလို့ရှိရင်နည်းနည်းလေးရွင့်ယူသွားမယ်သို့တော့ဒဲလုတ်ကန်ဆားတောက်တဲ့နေရာရင်းနဲ့ဝေးမသွားအောင်ဒါကိုပဲကျွန်တော်ကဥတည်ပြီးတော့ကျွန်တော်နေရာပြားထားရေးကိုဆောင်ရွက်တယ်အဲ့ဒါပြန်ဝင်လာတဲ့လူတွေဂျာစကန်ပြီနောက်ပိုင်းနေမဲ့ကိစ္စကိုပြောတာအဲ့ကြတော့ကျွန်တော်ကဟိုလုတ်ပါပြီးခြင်းနဲ့လုတ်ခြင်းတဲ့လူတွေကအဲ့ဒီမှာနေမယ်နေရင်းနဲ့အဆောက်အဦဆောက်တဲ့နေရာမှာဝိုင်းလုံမယ်ဝိုင်းလုံတယ်ဆိုတာပတ်ဆိုင်ရမှာသူ့ရဲ့သုံးထားအတိုင်းပတ်ဆိုင်ရမယ်နေစားတိုင်းပြီးရနဲ့တက်နေဖို့အဲ့ဒီပုံစံမျိုးသွားတာ
ဟုတ်ကဲ့အဲ့တော့ဝင်ကြီးတို့အဖွဲ့ကဒီပြန်ဝင်လာတဲ့လူတွေကိုလည်း MVC ကတ်တွေထုတ်သွားပေးဖို့အစီအစဉ်ရှိတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ရှိရဒါကောင်းဖို့အတွက်လေအဲ့ဆိုတာဒီလိုကျွန်တော်တို့ကအခုဟိုဘက်ကနေပုံသွားတယ်ဆိုတာဘာလို့တာလဲဆိုတော့အဲ့ဒီမှာဒါဒီ Coffee Annan recommendation ကို implement လုပ်တဲ့ကောင်းစဉ်တစ်ခုကိုတောဆောင်ရတယ်တစ်ခုကတော့ဒီ camp တွေကို closure လုပ်မယ်ပြောင်းလဲနေရချထားမယ်အဲ့ဒီအတွက်ကိုဆွေးနွေးတာနောက်တစ်ချက်ကတော့ဒီ MVC နဲ့ပတ်သက်လို့ဟာကျွန်တော်တို့ကသူတို့ကိုရှင်းပြရတယ် MVC ရဲ့ရရှိနိုင်တော့အခွင့်အရေးရှိချက်ရှိရဲ့အဲ့ဒီဟာတွေကိုသိအောင်ပြောပြရတယ်သူကမသိဘူး MVC ကိုင်းနေဆိုတာသူတို့နိုင်ငံသားလို့သတ်မှတ်တယ်လို့ထင်နေတဲ့အမှမဟုတ်ဘူးဟိုဒီနိုင်ငံတွင်းမှာနေထိုင်နေဆိုတဲ့အထောက်အထား National Verification Process ဆိုတဲ့အဲ့ဒီ process ကြီးကိုဝင်သွားပြီးတော့မှနိုင်ငံသားဖြစ်တယ်လို့ပြုနိုင်ငံသားဖြစ်တယ်လို့ဒါမှမဟုတ်အခြားလို့စသဖြင့်ဒီလိုမျိုးကြီးကွဲသွားမယ်ကွဲသွားရင်ကွဲသွားတဲ့အလျောက်အခွင့်အရေးကြီးအပြည့်ဝရမယ်အဲ့ဒါဆိုလို့ရှိရင်အခုတရားခိုင်ထားတဲ့ကာလအတွင်းမှာဥမာအပြင်ထွက်ပြီးတော့ဒီရေထဲမှာငါးရှာတယ်ဆိုလို့ရှိရင်လေအကယ်၍လက်နေလုံးချုံကြီးကတွေ့လို့ရှိချင်ဒီကက်ကလေးထုတ်ပြလိုက်တာနဲ့ order ပြန်မနိုင်ငံထဲမှာနေတဲ့လူပါလားဆိုတဲ့အသက်တွေဖြစ်တယ်။ဒါကိုကျွန်တော်ကစီချရှင်းပြရှင်းပြတော့လုပ်တဲ့လူတွေအများကြီးလုပ်ကြပါတယ်
။ Okay ဝင်းကြီးရေအဲ့တော့ဒီ MVC ခိုင်ထားလို့ရှိရင်ဟလာအရင်တော့ဆိုလို့ရှိရင်ခရီးသွားခွင့်ဟိုတနင်္လာနေ့ကသွားဖို့အကြောင်းကြားရတယ်ရှောက်ထားတယ်။အခုရောအဲ့ဒီအကန့်အသတ်တွေကဘာတွေရှိနေသေးလဲလွတ်လွတ်လပ်လပ
်ကျွန်တော်အဲ့ဒါကျွန်တော်ဘုံရှိနေသေးတယ်ရှိနေသေးတယ်ဆိုတာအဲ့ဒါဘာလဲဆိုတော့သက်ဆိုင်ရာမြို့နယ်တို့ခရိုင်တို့ပြည်နယ်တိုင်းတို့မှာသူတို့ကသူတို့ရဲ့ဒီတတ်မှတ်ချက်ဆိုတာရှိတယ်ဒေတာအလက်ထုတ်ပြန်လာတော့ဒီလှုပ်ထုတ်လို့ကြီးတယ်ပေါ့အဲ့ဒါတွေရှိနေသေးတယ်ကျွန်တော်တို့ကလည်းအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကဒီ restriction တွေဟာအစ်င့်နိုင်မှာဘယ်လောက်များလဲဘလူ restriction တွေရှိလဲဆိုတော့ကျွန်တော်တို့တက်တက်နဲ့အခုဆွေးနွေးတိုင်ပင်ဖို့အခုဆောင်ရွက်နေတယ်ဆွေးနွေးတိုင်ပင်ပြီးတော့တချို့မလိုအပ်တဲ့ restriction တွေကိုပြန်ဖြုတ်မယ်လိုအပ်တဲ့ regulation တွေစီးပင်းတွေစီးကန်းတွေဒါတော့ထားမယ်ပေါ့အဲ့ဒီပုံစံနဲ့ကျွန်တော်တို့သွားနေ
ဟုတ်ကဲ့ဟုတ်ကဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာခြင်းကြတဲ့လူတွေကိုလက်ခံနေရာချတာပြည်ရေးအတွက်ပေါ့ဒီနိုင်ငံတကာရဲ့အကူအညီတွေရရှိပါသလား
အခုတော့ကျွန်တော်တို့ကအခုဒီဆောက်တာတို့ပါတို့ကကျွန်တော်တို့ UHRD နဲ့တောင်းရတယ် UHRD ဆိုတာကတော့ဒီနိုင်ငံတော်မှာရှိရဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေနောက်ဒီအလှူရှင်တွေနောက်ပြီးတော့နိုင်ငံတကာချုပ်နိုင်ငံတွေကနိုင်ငံတွေကဒီမိတ်ဆွေနိုင်ငံတွေကလှူဒါန်းတာတွေဒါတွေနဲ့ကျွန်တော်တို့တောင်းရတယ်အဓိကကတော့ပြည်တွင်းအင်အားနဲ့ကျွန်တော်တို့တောင်းရတာပေါ့ငွေမလိုလားဘူးလားဆိုတော့တကယ်တမ်းဆိုလို့ရှိရင်တော့လိုလာတယ်နောက်တစ်ချိန်မှာဒီကိစ္စတွေကိုကံကြွညီတဲ့UNHCR အစတဖြင့်เนาะဒီလိုမျိုးသူတွေနဲ့ဒါပြန်လဲပူအောင်ဖော်ရမယ်ဆိုတဲ့ဟာနဲ့ပတ်သက်လို့ဆက်ရုပ်ထပ်မှာပါပြီလ
ားဝန်ကြီးကျေးဇူးပ
ါဟုတ်ကဲ့ဟုတ်ကဲ့
ထော်တော်ဝင်းမြတ်ရေးကိုကိုညံဝင်းအောင်ကဆွေးဆက်တယ်မြင့်မြတ်ထားဖြစ်ပါတယ်ခုတစ်ခါမှာတော့ဒီနေပြီးတော့လေစိတ်မှာတရားမွေလက်မှတ်တရားမွေလက်နဲ့ဖမ်းမိတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ဒုတိယအကြိမ်ရုံးထုတ်တဲ့တင်ကိုတင်ဆက်ပေးကြပါမယ်။နေပြည်တော်ပြည်ပဆိုင်ရာလေစိတ်မှာတရားဝင်လက်နက်မွေးဆေးဝါးတွေဖမ်းမိခဲ့တဲ့ဖြိုးကိုကိုတင်ဆက်တဲ့အပေါင်းပါတွေကိုဒီကနေ့နေပြည်တော်တရားရုံးမှာဒုတိယအကြိမ်ရုံးထုတ်ဆစ်ဆေးခဲ့ပါတယ်။ရုံးထုတ်ဆစ်ဆေးရမှာတော့ပို့ကုံ၊သွင်းကုံ၊ပုံမဆက်သွေးပုံမအမှုတွေဆက်လက်တရားစွဲထားပါတယ်။ဒီကြောင့်ကို VOA မြန်မာပိုင်းတင်ဒောက်ကိုထောင်ခန့်တင်ပြပို့ထားပါတယ်။
အရင်သမဏဟောင်းတိတ်စိန်လက်ထက်ကဟိုတယ်နဲ့ခီးသွားလာယူဝင်ကြီးဌာနနဲ့အားကစားဝင်ကြီးဌာနတွေရဲ့ပြည်တော်စုဝင်ကြီးဟောင်းဦးတင်ဆန်းရဲ့တာဖြူကိုတင်ဆန်းတဲ့အပေါင်းပါများကိုအော်တိုမတ်15ရက်ညပိုင်းကနေပြည်တော်ပြည်ပဆိုင်ရာလေးစိတ်မှာတရားမဝင်လက်နက်နဲ့မွေးဆေးဝါးတွေကိုဖမ်းမိခဲ့တာပါဖမ်းမိပြီးနောက်မှာတော့စစ်ဆေးမှုတွေပြုလုပ်ပြီးဒီကနေ့ဇန်နဝါရီ3ရက်နေ့မှာဒုတိယအကြိမ်ရုံးထုတ်တာဖြစ်ပါတယ်ရုံးထုတ်ပြီးဒဂိနာတီရီယက်စကန်နဲ့အီလာနယ်မီယက်စကန်တို့ကပုတ်ကုံတွင်းကုံပုံမှဆက်သွယ်ရေးပုံမှနဲ့ဒဂိနာတီရီတရားရုံးမှာတရားစွဲဆိုတာဖြစ်ပါတယ်ဒီကနေ့တရားစွဲဆိုတာနဲ့ပတ်သက်ပြီးဒဂိနာတီရီဒုတိယခရိုင်တရားသူကြီးဦးကင်မောင်ထွေးကမီဒီယာတွေကိုအခုလိုရှင်းပြပါတယ်
။ဒီနေ့မှာအခါထပ်ပြီးတော့မှဒီဖြိုးကိုယ်ကိုတင်ဆန်းနေတဲ့ပတ်သက်တဲ့အမှုပေါ့။တခါထပ်တယ်။ထပ်တယ်နဲ့ခါကြတော့အဲ့မှာပထမတမှုကကြတော့ဟိုပေါ့တင့်မြေဆောင်2018ဒါဆိုရင်ဒီကတင့်မြေဆောင်2018မှာတခါဂျင်းဦးအစိုးရနေပြီးတော့မှဖြိုးကိုယ်ကိုတင်ဆန်းဖို့အဲ့မှာပုံတွင်းကိုဒီပုံမှာရှင်းတယ်နော်တရားစွဲတယ်အဲ့ဒါကတမှုပေါ့နော်နောက်တစ်ခါနှစ်မြင်ဆောင်ရာဇဝတ်ကြီးမှုမှန်နှစ်မြင်ဆောင်2018မှာတခါရဲဦးကျော်ကျော်ဦးကနေပြောမှာဟလာဒီတရားခံဖြိုးဖို့ကိုတင်ဆန်းရေနောက်တစ်ခါရဲမင်းစုရဲ့ဇော်ဝဲထိုက်ရေကိုဆက်သွယ်ရေးဦးဒီပုံမှာ69နဲ့တခါထပ်ပြီးတော့မှာနောက်ထပ်တခါထပ်ဆွဲပါလေတခါနောက်တစ်ခါ3ရာဇဝတ်ကြီးမှ3မြင်းဆောင်2018မှာဒူရဲမှုပြဆိုးကနေပြောပါဖြိုးဖို့ကိုတက်စားကိုဆက်သွယ်ရေးဦးတွေပုံမှာ69နဲ့တခါထပ်ပြီးတော့တရားစွဲပါလေအဲ့ဒါကဒီနေ့စွဲတာတော့ရာဇဝတ်ကြီးမှ ဒါဆိုဒီသုံးမှုပေါ့နော်အဲ့ဒါသုံးမှုဆွဲတယ်
ဒီနေ့ရုံထုတ်ရမှာတော့အမှုမှာပါဝင်တဲ့ကြော်ချင်းချင်းကိုတရားခံပြင်းမှုနဲ့တရားစွဲတင်ခဲ့ပါသေးတယ်။တရားစွဲတင်တာနဲ့ပတ်သက်လို့တာဝန်ရှိရဲရရှိဦးက VOA ကိုခုလိုပြောပါရစေ
။ဆက်ပြီးကျွန်တော်တို့ငခုဖွင့်ထားတဲ့အမှုတွေထဲမှာပါတဲ့ထက်ကရေကန်ကြီးတယောက်ရှိတယ်။အဲ့ဒါကိုတရားကြီးဆွဲတာပေါ့။ဒါရဲ့အမှုတွေမှာပါတဲ့ထက်ကတယောက်ကပြေးနေတာကိုရေကန်ကြီးရှင်းနေတင်တာပါ။
ပထမဆုံးရုံးကြီးကိုဒီဇင်ဘာ27ရက်နေ့မှာရုံးထုတ်စစ်ဆေးခဲ့ပြီးတော့မူရစ်ပုံမှလက်နက်ပုံမှတွေနဲ့တရားစွဲဆိုခဲ့တာပါ။နောက်ရုံးကြီးကိုတော့ဇန်နဝါရီ10ရက်နေ့မှာထပ်မံချင်းဆိုကြပါရယ်။ဖြိုးကိုတင်ဆက်ဟာ2012ခုနှစ်က ARV တိုင်းဒေသကြီးမြောင်းမြမြို့နယ်ပြည်တော်စုစံခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေဝင်ရောက်ရှင်ပြိုင်ခဲ့တဲ့လွတ်တော်ကိုယ်စားလှယ်လောင်းဖြစ်ပြီးတော့ ACE ကုမ္ပဏီရဲ့အကြီးအကဲတစ်ဦးဖြစ်ပြီး ACE ကုမ္ပဏီဟာဆောက်လုပ်ရေးလုပ်ငန်းဟိုတယ်လုပ်ငန်းတွေကိုအဓိကလှုပ်ဆောင်တဲ့ကုမ္ပဏီတစ်ခုဖြစ်ပါရယ်ခင်ဗျာ။
ခုထောင်ခံတဲ့င်းပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှတော့ကလပ်မှာရန်ဖြစ်ရင်းနဲ့တည်ဆုံရတဲ့လူငယ်ရဲ့ဖြစ်ရနဲ့ပတ်သက်ပြီးတော့လုံခြုံရေးတရားရေးပိုင်းရှုထောင့်ကိုကြည့်အောင်ပါနှစ်တကူညာပိုင်းရန်ကုန်ကနိုင်ကလပ်တစ်ခုမှာဝိုင်းဝန်းရိုက်နှက်ခံရပြီးတော့တည်ဆုံခဲ့ရတဲ့တရုတ်ဆောင်အောင်ရဲထွေးကိုဒီကနေ့မှတကြိုပြီးစီးသွားပါပြီဟာတာဗီဒီယိုတွေကိုတိုင်တရုတ်ဆောင်ဖန်တီးခဲ့တဲ့သူကိုလူမှုကွေရမှာလူသိများခဲ့ပြီးတဲ့နောက်မှာတော့ဗီဒီယိုတွေမှာပါတရုတ်ဆောင်အဖြစ်ပါဝင်လာခဲ့တဲ့အောင်ရဲထွေးတည်ဆုံချိန်မှာတော့အသက်24နှစ်ပဲရှိပါသေးတယ်သူတည်ဆုံခဲ့ရမှုနဲ့ပတ်သက်ပြီးတော့တရားရေးပိုင်းလုံခြုံရေးပိုင်းချုပ်ရင်းချက်တွေရှိခဲ့သလားဆိုတဲ့အပေါ်ဆွေးနွေးမှုတွေလည်းရှိနေပါတယ်မတ်တင်ကြီးထိုက်စူးစမ်းတင်ဆက်ထားပါတယ်ရှင
်နှစ်သက်ကူးနေညဒီဇင်ဘာလ31ရက်နေ့ကတရုတ်ဆောင်ကိုအောင်ရဲထွေးရိုက်နှက်ခံရပြီးတဲ့နောက်တည်ဆုံခဲ့ရတာနဲ့ပတ်သက်လို့မိသားစုကအမှုဖွင့်တန်ကြားထားတာပါဒါပေမဲ့လည်းအခင်းမှာပါဝင်ပတ်သက်သူတွေနဲ့ပတ်သက်လို့တော့ဘာမှမသိရသေးတဲ့အကြောင်းမိသားစုဝင်တဦးဖြစ်တဲ့ကိုတန့်စင်ဦးကပြောပါတယ
်လက်ရှိအချိန်မှာတော့ဟိုလိုက်တော့မယ်စုံစမ်းစေအဲ့လိုလိုက်ခေါ်တိရတယ်တိရတယ်လို့ခေါ်ထုတ်တာလို့သိရတယ်ကျွန်တော်တို့တော့အဲ့လိုဟိုအသိပေးတာတော့မရှိဘူးမိသားစုဘက်ကတော့ကျွန်တော်အမှုဖွင့်ထားတယ်သူဖွင့်ထားတယ်
ဟုတ်ကဲ့
ဖြစ်တဲ့နေရာအပုစနာတော့ဟုတ်တူနာရေစကမ်းမှာဖွင့်လာတာပါအခုရကြီးတော့ကျွန်တော်တို့ဖုန်းဆက်နေတာတော့ကျွန်တော်တို့ဖုန်းဆက်တယ်မရသေးဘူးတခါနဲ့ကျွန်တော်တို့အကြောင်းမကြားသေးဘူးဖြစ်နေတယ
်ရိုင်းနေခဲ့သူတူရေစကမ်းမှာလာအဖမ်းခံတယ်လို့သတင်းတွေထွက်နေပေမဲ့မိသားစုဘက်ကတော့ဘာမှမသိသေးဘူးလို့ပြောပါတယ်နှစ်သက်ကူညာပိုင်း night club တစ်ခုမှာဝိုင်းဝန်းရိုင်းနေခံခဲ့ရတာလို့မိသားစုဝင်နေတဲ့အတိုင်းဝိုင်းတွေကပြောဆိုထားတာပါနှစ်သက်ကူညာပိုင်းလူစီကားတဲ့ night club မှာကိုအောင်ရဲထွေဝိုင်းဝန်းရိုက်နှက်ခံရချိန်မှာလုံခြုံရေးတာဝန်ယူထားသူတွေဘက်ကဝိုင်းပြီတော့မတားဆီးနိုင်ခဲ့တဲ့အပေါ်မှာတော့အစည်းစစ်ဖို့လိုအပ်တယ်လို့တရားလွတ်တော်ရှင့်နေဦးရောဘတ်ဆန်းအောင်ကရှုမြင်ပါတယ်
။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာလုံခြုံရေးတာဝန်ယူထားတဲ့လူတွေကမအားလုံးနေတယ်လေ။တော့သူတို့ကဝင်မဖြစ်ဘူးလားသူတို့ကဝိုင်းမဆွဲဘူးလားသူတို့ကဝိုင်းမဖမ်းဘူးလားအဲ့ဒီလူမဖမ်းရနိုင်တော့အောင်သူတို့ကတနက်ကိုစီပါနေလို့လားတော့ CCTV တွေပါလုထားတယ
်လုံခြုံရေးနဲ့တရားစီရင်ရေးဘိုင်းမှာတာဝန်ရှိသူတွေအနေနဲ့လွှမ်းမိုးခံနေရတဲ့အခြေအနေမျိုးလည်းဖြစ်နိုင်တယ်လို့တရားလွတ်တော်ရှင်နေဦးရောဘတ်ဆန်းအောင်ကဆက်ပြောပါတယ
်တချို့ပိုင်ရှင်တွေကနော်ဟိုယာရုအာနာအရှိန်မရှိတဲ့သူတွေသောမို့သူ့ရဲ့မိသားစုသောမို့ရဲ့သူ့ရဲ့သားချင်းသောမို့အငိမ့်သားပုဂ္ဂိုလ်ကြီးကထောင်ထားတာလေအဲ့တော့တောင်းတောင်းကြတော့အဲ့ဒီအချိန်ဝါနဲ့ယာကူဟောင်းကြီးဩတာကြီးကတက်ရောက်မှုရှိတယ်အဲ့တော့တိုင်မာတိုင်မာလို့အဲ့ဒါမျိုးတွေတွေ့ရင်တိုင်မာလို့ပြောကြပါတယ်ဒါပေမဲ့လို့တိုင်ညာတော့လေဟိုသင်္ကန်းကြီးမျိုးနဲ့တရားရုံးမှာဒေါ်မီချွချွနဲ့လက်တော်မှုကိုတိုင်တော့နောက်ဆုံးသူ့ကိုလက်ပေးမှုနဲ့ထောင်တနစ်ချလိုက်တယ်အဲ့လိုအခြေအနေတွေဖြစ်နေတယ်အဲ့တော့တိုင်မှာသူ့ဖဲ့လို့မတိုင်ဘူးတိုင်ပြီးတာနဲ့အရင်ဆုံးတိုင်တဲ့လူအရင်ဖန်ခံရတဲ့ဆိုသဘောတွေဖြစ်နေ
တယ်တရုတ်ဆောင်ကိုအောင်ရဲထွေးကိုတော့ဒီကနေ့မှရေဝေးစွန်နီမွတ်စလင်တုတ်တံမှာတကြိုပြီးစီးသွားပြီဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ3ရက်ဗုဒ္ဓဟူးနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတောတာရှင်နေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့မှုံဝါဝါ2018အလားလားဆိုတဲ့ခေါင်းစဉ်နဲ့
2018ကဒီမြန်မာနိုင်ငံအတွက်ခက်ခဲတဲ့အချက်တွေညခဲ့တဲ့နှစ်တစ်နည်းလို့ပြောလို့ရပါတယ်ဗျ။ဒါပေမဲ့ဒီအခက်ခဲတွေအကျက်တဲတွေကိုစိန်ခေါ်မှုတွေကိုဖြေရှင်းတဲ့နေရာမှာလည်းပဲဒီအားနည်းချက်တွေလိုအပ်ချက်
မြမရေးသုံးသက်သူဒေါက်တာရဲမျိုးသိန်းကခုလိုပြောသွားတာကိုဥကျစံသားရဲ့မြမရေးသုံးသက်ချက်မှအပြည့်စုံနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့မြမလူထုနဲ့ကျန်းမာရေးစီစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီဓမ္မမှာတော့လှလဲလှချင်းဓာတုဆေးတွေတုံးရမှလည်းကြောက်တဲ့သူတွေအတွက်ဝမ်းသာရမယ့်တဲ့ရင်တစ်ခုကိုဒေါက်တာတန်စောကပြောပြပေးပါမယ်။အလှပဆိုတာလူကြီးလူငယ်ကြားမှမရွေးနှစ်သက်သဘောကျတက်ကြတာမလို့လှပနုပြအောင်ပုံစံမျိုးနဲ့ငွေကုန်ကြေးကြခံပြီးလှူဆောင်ကြပါတယ်။ခွဲစိတ်ပြပြင်ယူကြတာလေအများပြတွေ့ရသလိုဓာတုပစ္စည်းသုံးအလှပြင်ပစ္စည်းမျိုးစုံသုံးပြီးတော့ပြပြင်ဖန်ယူကြတာကိုလည်းတွေ့ရမှာပါဒါပေမဲ့လေဓာတုဆေးဝါးကြောက်ကြတဲ့သူတွေအနေနဲ့တော့ရွေးချယ်ဖို့ရှားပါတယ်လို့ဆိုရမှာပါအဲ့ဒီလိုလူတွေအတွက်ကိုယ့်ရဲ့သွေးကိုအသုံးပြုတဲ့နည်းကိုရှာဖွေတွေ့ရှိထားတယ်လို့လည်းပြောပါတယ်အသေးစိတ်ကိုတော့ဒေါက်တာတန်းစောကဆက်ပြီးပြောပြပေးပါလိမ့်မယ်
ကျမ်းမာလှပပြီးနုပြိုနေစေဖို့အတွက်ကျမ်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်တတ်ဖို့လိုအပ်ပါလေအစားအသောက်တွေကိုကျမ်းမာရေးနဲ့ညီညွတ်အောင်ရွေးချယ်စားသောက်ပေးမယ်အရေးမွားတာနဲ့ကိုယ့်လက်လှူရှာမှုကိုပြုလုပ်တာတွေကြောင့်လှတဲ့လောက်မလှရတဲ့သူတွေလည်းရှိနေပါတယ်ငရေလှပပြီးနုပြိုတဲ့အသားရည်ကိုပန်းဆိုင်နိုင်မှုအတွက်ဘလို့နေထိုင်စားသောက်ခဲ့ပါသေးလို့မေးကြည့်တဲ့အခါအနုပညာလောကသားတူဖြစ်သူမတ်ထထဝေကအခုလိုပြောပါတယ်
ငယ်လှပပြီးနုပြိုနေအောင်ဗာလေးလုပ်လဲဆိုတော့အဓိကတော့အစားတောက်ပေါ့နော်အစားတောက်ကယူစိုက်တယ်ရေများများတောက်တယ်ပြီးတော့ဒီကာဗဂန်စိကန့်ထုတ်တဲ့ကော်လာဂျင်တောက်တယ်အဲ့ဒါတော့နေ့တိုင်းလုပ်နေကြလုပ်ဖြစ်တယ်ပေါ့နော်ပြီးရင်ဖျားရှိဖို့တဲ့တရားထိုင်တဲ့ယောဂကျင့်တယ်ကိုအဲ့ဒါလေးတွေတော့လုပ်ဖြစ်ပါတယ်ကို
လှပနုပြိုမှုကိုတမိုးထားတဲ့သူတွေကြောင့်အလှပပြုပြင်ထိန်းသိမ်းတဲ့ဤပညာတွေကလည်းတွတ်တက်ကောင်းမွန်လာနေပါတယ်မိမိခန္ဓာကိုယ်ရဲ့သွေးကိုထုတ်ယူပြီးအသားရည်နုပြိုလှပတင်းရဲအောင်ပြုလုပ်တဲ့ PRP ဤပညာဟာငရေနုပြိုကျင်တဲ့သူတွေအတွက်နောက်ဆုံးမော်ဤပညာတစ်ခုဖြစ်တယ်လို့အရေးပြားတဲ့အလှပဆိုင်ရာထုကုဆရာဝန်ကြီးဖြစ်သူဒေါက်တာတော်မြင့်မြင့်ဆန်းကပြောပါတယ
်ကိုယ်ခန္ဓာသွေးကိုကျွန်တော် 4cc လောက်ရှူတယ် 4cc လောက် butterfly ကြီးစားလေးနဲ့ထုတ်ရပါတော့ပြီးလို့ရှိရင်ကျွန်တော်က5မိနစ်ပဲဆက်ထဲမှာလှည့်ရတယ်လှည့်ပြီးလို့ရှိရင်အပေါ်မှာသွေးနည်းနဲ့ဘောကသွေးအဲ့ဒီ plasma နဲ့ချမ်းကွဲပါလေ။ဒီ plasma ထဲမှာ platelet တွေအများကြီးပါတော့နော်။ so platelet က healing တွေလည်းအများပါကောင်းတယ် growth factors တွေလည်းအများပါ။ so အဲ့ဒါလေးယူပြီးလိုအပ်တဲ့နေရာကိုပြန်ထွေးမျက်နှာအရေးချောင်းတွေပျောက်တယ်။မျက်နှာခြိုက်နေတဲ့ပါခြိုက်နေတဲ့လူတွေပဲတင်းလာအောင်ပြန်လို့ volume လည်းပေးတယ် healing လည်းပေး regeneration တွေလည်းကောင်းတော့။တခါမျက်နှာတွေလှုပ်သွားတဲ့လက်ပင်တွေလက်တွေကတွန့်နေလည်းမကောင်းတဲ့အတွက်ကြောင့်လက်ပင်လက်တွေလည်းထိုးလို့ရတယ်။တခါမျက်နှာတွေလက်တွေကနှားနေစပင်ကပါနေစပင်ကကျွတ်နေဆိုတော့ကျွတ်လို့မလာတဲ့အတွက်သူကြီးပြတဲ့လေထိုးလေစပင်အတွက်လည်းရတယ
်။ PRP နီးပညာမှာခန္ဓာကိုယ်ရဲ့ကသွေးကိုနီးစနစ်မှန်မှန်ထုတ်ယူနိုင်မှုအရေးကြီးတယ်လို့ထုတ်ယူလာတဲ့သွေးကနေတဆင့် PRP ဖြစ်လာအောင်ပြုလုပ်တဲ့နေရာမှာလည်းစနစ်တကျမှန်မှန်ကန်ကန်ပြုလုပ်ပေးဖို့လိုအပ်ပါလေ။ PRP ပြုလုပ်တာကနေရေပြားအောက်ကို PRP ထိုးသိမ်းတဲ့အချိန်အထိအဆင့်ဆင့်တိုင်းကိုနီးစနစ်မှန်မှန်ပြုလုပ်နိုင်မှကောင်းမွန်တဲ့ရလဒ်တွေကိုရရှိနိုင်မှာဖြစ်တယ်လို့ဒေါက်တာတုံမြင့်မြင့်ဆန်းကပြောပါရစေ
။ခါတိုင်းကိုသွေးဖောက်တဲ့ပုံစံမျိုးဖောက်လို့မရအောင်ဘာ platelet ကိုထုတ်တဲ့ကမှညင်းညင်းတတလေးနဲ့ပေါ့လေ။ဒါက workshop ပါလို့ပေးတာ။ဒီတိုင်းပလင်းရောင်းလိုက်တာကျုပ်ကိုရောင်းတာမဟုတ်ပဲနဲ့ထိုးပုံထိုးနည်းသွေးစုပ်ပုံစုံနည်းလှည့်ပုံလှည့်နည်းပေါ့ centrifuge အဆင့်အဆင့်ကအင်မတန်အရေးကြီးတယ်ဒါမှ result ကောင်းမယ်လေအဲ့ဒီအတွက်ကြောင့်ကျွန်တော်ဒီနေ့ဆရာဝန်တွေအတွက်တက်တက် workshop လုပ်ပေးတယ်။နောက်ဖန်ကျတော့ပြည်သူလူထုအတွက် public lecture ရှိတယ
်။အသားရည်နုပြောင်းကုသတဲ့နေရာမှာ PRP နည်းပညာဟာအသေးစံတစ်ခုဖြစ်နေပေမဲ့ဆေးပညာနဲ့အကျွမ်းတဝင်ရှိတဲ့သူတွေကတော့ PRP နည်းပညာကိုသိရှိထားကြပါလေ။ PRP နည်းပညာကိုငရေနုပြူလှပမှုအတွက်တာမကယောဂတချို့ကိုကုသတဲ့နေရာမှာလည်းအသုံးပြကြရတယ်လို့ဒေါက်တာတော်မြင့်မြင့်ဆန်းကပြောပါရစေ
။အသက်ကြီးလိုက်ဒူးနာတဲ့သူတွေ osteoarthritis တွေ OA เนาะသူတွေကြဆုံဒီချင်းစီခန်းသားတို့အများဆိုရင် steroid တွေထိုးကြတာပေါ့เนาะဒါကြာကြာထိုးလို့မကောင်းတော့အခုဒီ PRP နဲ့ကနောက်ဆုံးဟောနေတာသူ့ထဲမှာလည်း HA ပါ hyaluronic acid နဲ့ပါတဲ့အတွက်ကြောင့်ဒူးသမားတွေထိုးရင်လည်း immediate ကောင်းတယ်ဆိုတော့ it's all not only for aesthetic use but medical use ပါလေ immediate ဟောတုံးတဲ့ပါလေ
နုပြိုလပအောင်ပြပင်ကုသတဲ့နီလန်တွေထဲမှာ PRP နည်းပညာဟာဓာတုဗေဒပစ္စည်းမပါဝင်တဲ့နီလန်တစ်ခုဖြစ်ပါတယ်။ကာယကံရှင်ရဲ့သွေးကိုအသုံးပြုပြီးကုသပေးတဲ့နည်းပညာတစ်ခုဖြစ်တာကြောင့် organic ဖြစ်တဲ့အသားရည်ပြပင်ထိန်းသိမ်းမှုနီလန်တစ်ခုဖြစ်တယ်လို့ဒေါက်တာဒေါ်နိမင်းဆန်ကပြောပါတယ
်။အခုခေတ်ကတော့ဘာမှဆိုဘောနော်အစားအသောက်ပဲစားစားအသင်းနာမယ်စားစား organic ကိုအရင်သဘောကျရတဲ့အတွက်ကြောင့်ကျွန်တော်ကလုံးဝအမခံတယ်ဒါတော့ organic ပဲ။ကိုသွေးရလဲလို့ဘာပစ္စည်းမှမပါတဲ့အတွက်ကြောင့်ကိုသွေးကိုသုံးပြီးတော့ကိုပြန်လှအောင်လုပ်တဲ့နည်းထက်ကောင်းတာမရှိတဲ့အတွက်ကြောင့်ပေါ့နော်။ဒီလိုလူထုအားပေးလို့ပါတယ်။နောက်ဆုံးပေါ်လည်းဖြစ်တယ်ဘမပြမနေပေမဲ့ခင့်တဲ့အမြဲတန်းတူเนาะဒီ development နဲ့အမြဲတန်းတူဖြစ်အောင်ကမ္ဘာကအမြဲကြိုးစားနေအချိန်မှာတရား service တွေကိုနေဟိုအပီးရောမကဘူးအခုဒီနေ့ workshop ကဒီဆရာဝန်တွေလည်းအများကြီးတက်သွားမယ်ကြာကြာပဲဆရာဝန်စီလည်းတော်တော်စနစ်တကျနေဒီနောက်ဆုံးပေါ်ကုထုံးနဲ့ကုသမှုခံယူကြပါဘူးမှာချလို့ပါပဲ
လှပနုပြုံမှုကိုတံမိုးထားပြီးဓာတုဗေဒပစ္စည်းတွေကိုစိုးရိမ်ကြောင်းကြတဲ့သူတွေအတွက်မိမိရဲ့သွေးနဲ့ကုသရတဲ့ PRP နည်းပညာတွေရှိနေပြီဖြစ်တဲ့အကြောင်းတရေပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါသတရှင်တွေခုနားဆင်ခဲ့ကြတာတော့ဒေါက်တာတန်ဆောတင်ဆက်ထားတဲ့မြန်မာလူထုနဲ့ကျန်းမာရေးစီစဉ်မယ်ဖြစ်ပါတယ်ရှင်
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံးဆောင်တာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုရင်ကျင်းမှုဆိုတာသူတို့အတွက်ကမသိမှုလေ။ဈေးကလည်းလုံငယ်အင်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
yeah nessa la ne po lo khat khat da ba ka cha le ma nyi ni ya ba ka cha le ko win de sha ni ya de ba pa sa ma ya ya sha la ma na pai ho zee bo ya sha la
myama ne naing gan da ga mwe ye ji ye zee kwe a lou kai ne a khwen lan ba win si bo ye san ya a chi ni phit pyet dwe ko a pat sin tanin la ni nya ba ma si bo ye gan na ga ni thau lwin pe ni ba de di season ko view ye internet sa myet na burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ဖီဝေကနေပုံလူနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခုတစ်ခါမှာတော့မှုံဝါဝါ2018အလားလားဆိုတဲ့ခေါင်းစဉ်နဲ့ဥတော်စင်တာရဲ့မြမရေးတုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်2019ခုနှစ်မှာကြီးမားပြင်းထန်တဲ့စိန်ခေါ်မှုအတားအဆီးတွေနဲ့ရင်ဆိုင်ခဲ့ရတဲ့မြန်မာဒီမိုကရေစီအလားအလာဟာဒီ2018အတွင်းမှာကောင်းမွန်တွက်လက်လာနိုင်ပါသလားဘာတွေကိုအဓိကပြင်ပဖို့လိုအပ်နေပါသလဲမြန်မာရေးသုံးသပ်သူဒေါက်တာရန်မျိုးသိန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင
်2019ဟာမြန်မာနိုင်ငံဒီမိုကရေစီအရေးအတွက်အတော်လေးအခက်အခဲတွေအတားအဆီးတွေကြုံရတဲ့နှစ်လို့ကျွန်တော်ယူဆပါတယ်ဒေါက်တာရံမျိုးသိန်းကအကြံပြင်း2019ကိုပဲလို့သုံးသပ်လို့ပါလေခင
်ဗျ2019ကဒီမြန်မာနိုင်ငံအတွက်ခက်ခဲတွေအကျက်တဲတွေများခဲ့တဲ့နှစ်တနည်းလို့ပြောလို့ရပါတယ်ဗျအဲဒါပေမဲ့ဒီအခက်ခဲတွေအကျက်တဲတွေကိုစိန်ခေါ်မှုတွေကိုဖြေရှင်းတဲ့နေရာမှာလည်းပဲဒီအားနည်းချက်တွေလိုအပ်ချက်တွေတော်တော်လေးကိုရှိခဲ့တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဒီအစိုးရလွှတ်တော်နဲ့အမတော်ကြားမှာပေါ့လေပူးပေါင်းဆောင်ရွက်မှုအားနည်းခဲ့တာလည်းပဲအဓိကအချက်တစ်ချက်လို့ကျွန်တော်မြင်ပါတယ်။အဲနောက်ပြီးတော့ဒီအစိုးရနဲ့လွှတ်တော်မှာပါဝင်တဲ့ပုဂ္ဂိုလ်အများစုရဲ့ဒီစွမ်းဆောင်ရည်အားနည်းချက်ပေါ့လေ။အဲ့ဒါကိုအကြောင်းပြုပြီးတော့ဒီအားနည်းတဲ့အစိုးရတွေလွှတ်တော်တွေဖြစ်လာတဲ့အတွက်ကြောင့်မလို့ဒီ2019ခုနှစ်မှာကြုံတွေ့ရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့တော်တော်လေးကိုဂျင်းတဲ့ချက်ထဲရောက်ခဲ့ရတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။အဲ့လိုမျိုးသင်းသင်းတဲ့အမှပူပေါင်းဆောင်ရွက်မှုနောက်တစ်ခုကတူဦးချင်းစွမ်းရည်အဓိကအဖြစ်အဲ့နှစ်ခုပဲဆိုရပါစို့2018ကိုကြည့်မယ်ဆိုရင်ရောအဲ့လိုအချက်တွေကိုပြပြထိုင်မယ်အလားလားတွေ့ပါလားခင်ဗျာရော
အဲဒီအစိုးရနဲ့လွှတ်တော်ပိုင်းမှာဒီဘိုးချုပ်ကင်မှုတော်တော်လေးမြင့်မြင့်မားမားရှိနေတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်အဲ့တော့ဒီဘိုးချုပ်ကင်မှုများလွန်းတာဟာဒီမိုကရေစီအပြောင်းလဲအတွက်ကိုဆေးမဖြစ်နိုင်ဘူးဘေးဖြစ်နိုင်တယ်လို့ကျွန်တော်ကမြင်ပါတယ်
အဲ့ဒီအခါကျတော့2018ထဲမှာအစိုးရရောကျွန်တော်တို့လွှတ်တော်ရောဟာဒီဘုံချုပ်ကန်မှုတွေကိုရှော့ချလာနိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ်နောက်ပြီးတော့အစိုးရရဲ့ပေါ့လေကျွန်တော်တို့ဒီမူဝါဒဘိုင်းနေမှာလည်းပဲ2018ခုနှစ်အတွင်းမှာပြုပြင်လာနိုင်ဖို့လိုအပ်တယ်လို့နော်စွမ်းဆောင်ရည်အားနည်းတဲ့နော်လူပုဂ္ဂိုလ်တွေကိုလည်းအစားထိုးလဲလှယ်ပြီးတော့ဆောင်ရွက်လာနိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်တခုချင်းကြည့်ပြီးတော့ပြောကြပါစေ2019မှာကြီးမားဆုံးအခက်အခဲစိန်ခေါ်မှုတစ်ခုဖြစ်ခဲ့ရတာကတော့ရခိုင်မြောက်ပိုင်းပြဿနာလို့ထင်ပါတယ်ဆိုတော့အဲ့ဒီပြဿနာနဲ့ပတ်သက်ပြီးတော့ပြောရပါစို့ခုနသဘောတရားအတိုင်းဘယ်လိုကင်တွယ်ရမလဲ
ဟိုရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးတော့ဒီအစိုးရလွတ်တော်တော့တမတော်ဒီသုံးခုကြားမှာတော့ထိထိရောက်ရောက်ညှိညှိနှိုင်းနှိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒါကိုအခြေခံပြီးတော့ပေါ့လေဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရနဲ့လည်းပဲအထီးရောက်ရောက်ပူးပေါင်းဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲ့ဒီတက်ပို့ပြီးတော့ပေါ့လေအဲကမ္ဘာကုလသမဂ္ဂနဲ့လည်းပဲအထီးရောက်ရောက်ပူးပေါင်းဆောင်ရွက်နိုင်ဖို့လိုအပ်ပါတယ်။နောက်အမေရိကန်အပါအဝင်အနောက်အစုနိုင်ငံတွေနောက်ကျွန်တော်တို့ရဲ့အင်ဒီဂျင်းဖြစ်တဲ့တရုတ်ပြည်သူသမ္မတနိုင်ငံတို့နဲ့လည်းပဲအထီးရောက်ရောက်ပူးပေါင်းဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲ့ဒီလိုကြည်ကြည်ပြန်ပြန်ပူးပေါင်းဆောင်ရွက်မှုတွေရဲ့အစလို့ပြောလို့ရတဲ့ကျွန်တော်တို့ပြည်တွင်းမှာရှိတဲ့အစိုးရလွှတ်တော်နဲ့ဒီတက်မတော်၃ရက်ကြားမှာတော့ညှိညှိနှိုင်းနှိုင်းနဲ့ဟန်ချက်ညီညီအထီးထီရောက်ရောက်ပူးပေါင်းဆောင်ရွက်မှုကတော့အခြေခံအကျဆုံးလိုအပ်ချက်ပဲလို့ကျွန်တော်ကတော့မြင်ပါတယ
်။အဲ့ဒီပြဿနာနဲ့ပတ်သက်လို့မြန်မာပြည်ထဲမှာပဲအစိပ်ပိုင်းတချို့ကအစိုးရကိုကျဉ်တဲ့ကြတဲ့ကြားစီခြင်းလို့တမင်လုတ်တယ်လို့သုံးသပ်တာလည်းရှိပါလေ။အဲ့လိုခက်တာဖြစ်ကောင်းလည်းဖြစ်မယ်။တချို့လူတွေကိုနှိုက်ကြလည်းပဲအမျိုးသားရေးဘာသာရေးနည်းနည်းအစွန်းရောက်တဲ့အတွက်သူတို့ရဲ့လူရက်တွေကြောင့်လည်းပဲဒီပြဿနာမှာမြန်မာဘက်ကပုံပြီးနစ်နာစရာကြုံခဲ့ရတယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့အဲ့ဒီလူတွေရဲ့စိတ်ဓာတ်အဲ့လူတွေရဲ့အပြုအမူသူတို့ရဲ့ behavior ကိုကပြောင်းလဲလာနိုင်တဲ့အကြောင်းရှိပါလား။
အယူအဆအမြင်သဘောထားပြင်းထန်တဲ့လူတွေကတော့ဘယ်အယူအဆပေါ့လေ။နော်ဘယ်အမြင်သဘောထားမှာပဲဖြစ်ဖြစ်ရှိတတ်တဲ့သဘောသဘာဝရှိပါတယ်။အဲ့ဒီလိုပဲကျွန်တော်တို့မြန်မာနိုင်ငံရဲ့လူ့အဖွဲ့အစည်းတွေမှာလည်းပဲအယူအဆအမြင်သဘောထားပြင်းထန်တဲ့လူတွေရှိတာပါပဲ။အဲဒါပေမဲ့အရေးကြီးတာကတော့ဒီတရားဥပဒေစိုးမိုးရေးပေါ့လေ။ကျွန်တော်တို့ rule of law အပိုင်းမှာဖြစ်ဖြစ်ရောက်ရောက်နဲ့တရားမျှတတဲ့ဥပဒေနဲ့အညီစီမံခန့်ခွဲနိုင်မယ်ဆောင်ရွက်နိုင်မယ်ဆိုရင်ကျွန်တော်အမြင်ကတော့လာမယ့်ဒီ2018ခုနှစ်အတွင်းမှာဟိုအမြင်ယူဆသဘောထားပြင်းထန်တဲ့သူတွေရဲ့ဟိုအနေအထားကိုထိန်းချုပ်ဆောင်ရွက်နိုင်မယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့။နောက်အကြောင်းအရာတစ်ခုကတော့ပြည်ထောင်စုညီညာရေးကိစ္စဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့2019ဟာညီညာရေးနှစ်ပါညာကြွေးကြော်ပြီးလှုပ်ခတ်တော်လဲပဲထိန်းနိုင်မပေါက်ခဲ့ဘူးလို့ကျွန်တော်မြင်ပါတယ်။အဲ့ဟာနဲ့ပတ်သက်လို့ကတော့အဓိကလူတွေပြောရတာတကယ်ပြောရင်တော့တက်မတော်ကသူတို့အမြင်ကတော်တော်လေးတင်းတင်းမာမာဖြစ်နေတယ်ပေါ့လေ။သူတို့လူကျင်တဲ့ညီညာရေးအတွက်တိုင်းရင်းသားတွေဘက်ကလိုက်လျှောက်ရမယ့်အချက်ကဆိုတော့ဒီလိုအမြင်ရောဒေါက်တာရမင်းသိန်းလက်ခံပါလားအဲ့ဒီဟာကိုကြော်လွှတ်နိုင်မယ့်အခြေအနေရှိပါလားဒီ
2018ခုနှစ်တည်းမှာလုပ်တဲ့ကျွန်တော်တို့ပင်လုံညီလာခံဒုတိယအစည်းအဝေးမှာမြောက်ပိုင်းအဖွဲ့ကိုယ်စားလှယ်တွေဟလာဖွင့်ပွဲနဲ့ကျွန်တော်တို့ညစာစားပွဲကိုတက်ခဲ့တယ်နောက်ပြီးတော့မြောက်ပိုင်းအဖွဲ့ကိုယ်စားလှယ်တွေကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ခဲ့တယ်နောက်ငြိမ်းချမ်းရေးကော်မရှင်နဲ့တွေ့ခဲ့တယ်အဲ့ဒီအခြေအနေတွေကတော့ကျွန်တော်အမြင်ပေါ့လေဒီ2000ကျွန်တော်တို့စက်တစ်ခုနဲ့နောက်ပိုင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဒါတိတာမြင်တာတဲ့တိုးတက်မှုလို့ပြောလို့ရပါတယ်။ဒါပေမဲ့အစိုးရရဲ့ဥဆောင်မှုနဲ့လုပ်ခဲ့တဲ့ဒီ21ရာစုပင်လုံမှာပြည်တော်စုသဘောတူညီချက်အစိပ်ပိုင်း1ကိုလက်မှတ်ရေးထိုးနိုင်ခဲ့တယ်။ဒါပေမဲ့အဲ့ဒီအစိပ်ပိုင်း1မှာဗားလေအချက်လက်အများစုအဓိကပေါ့လေနိုင်ငံရေးကဏ္ဍမှာကြည့်လိုက်မယ်ဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဒီအခြေခံမူအခန်းမှာပါတဲ့ပုံမှန်တွေနဲ့တိုက်ရိုက်သွားပြီးတော့ဆက်ဆက်နေတာကိုတွေ့ရပါတယ်။အဲဒီအခါကျတော့ကျွန်တော်ဆိုလိုချင်တဲ့သဘောကတော့ကျွန်တော်တို့နိုင်ငံရဲ့ဟလာငြိမ်းချမ်းရေးပြဿနာကိုကင်တွယ်တဲ့နေရာမှာကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကိုအပြည့်မရှာဘဲနဲ့ဟိုကင်တွယ်ဖြစ်ရှင်းမှုခဲရင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။အဲဒီအခါကျတော့2019ခုနှစ်တည်းမှာငြိမ်းချမ်းရေးကိုအရင်လုပ်မယ်။ပြီးမှဖွဲ့စည်းပုံအခြေခံဥပဒေပြင်မယ်ဆိုတဲ့အတန်နေရာတော်တော်လေးကျယ်လောင်နေတာကိုတွေ့ရပါတယ်။ဒါဟာတကယ်တမ်းကတော့လက်တွေ့ကြရတဲ့ယူဆမဖြစ်နိုင်ပါဘူး။အဲကျွန်တော်အမြင်ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲနဲ့ဒီပြည်တွင်းငြိမ်းချမ်းရေးအကျက်တဲကိုကျွန်တော်တို့ဂျိုင်းလူဖြည့်ရှင်းနိုင်မှုလိုအပ်ပါတယ်။အဲ့ဒီတစ်ချိန်နဲ့တစ်ပြိုင်နက်တည်းမှာပဲအတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအကျက်တဲကိုလည်းပဲဟိုတစ်ပြိုင်နက်ဖြည့်ရှင်းနိုင်မှုအရေးကြီးပါတယ်။
ဟုတ်ကဲ့ကျွန်တော်စီးပွားရေးကိုသိချင်မိရင်အခုစီးပွားရေးနဲ့ပတ်သက်ပြီးတော့အဓိကအချက်တည်းရောဘာလဲခင်ဗျာအခုယင်းနည်းမြှုပ်နှံမှုဥပဒေကိုလည်းပဲတော်တော်လေးကို flexible ဖြစ်အောင်ပြင်ပေးလိုက်ပြီလို့ဆိုပါတယ်ဘယ်လောက်ထိအကျိုးသက်မှုရှိနိုင်မှာလဲအဲ့ဒါကစီးပွားရေးပြင်ပတဲ့နေရာမှာ
အဲကျွန်တော်အမြင်ကတော့ပေါ့လေနိုင်ငံသားယင်းနည်းမြှုပ်နှံလူတွေအတွက်ပေါ့လေကျွန်တော်တို့ဟို investor friendly ဖြစ်တဲ့ environment ပေါ့လေလုံရကန်ရလွယ်ကူတဲ့ပတ်ဝန်းကျင်တစ်ခုကိုကျွန်တော်တို့နိုင်ငံထဲမှာထူထောင်နိုင်တဲ့အနေအထားမျိုးမရှိသေးဘူးလို့ကျွန်တော်ကတော့မြင်ပါတယ်။အဲဥပဒေတွေ၊ဥပဒေတွေအပိုင်းမှာတော့ဘလို့ပဲဟလာဖြည့်ရုံးမှုတွေလုပ်တယ်ပြောပေမဲ့လို့အဲတစ်ဖက်မှာကျွန်တော်ဟိုကျိုးနေစနစ်ပေါ့လေဘျူရိုကရေစီရန်ရကြီးကအားကောင်းနေတဲ့အခါကြတော့အဲနိုင်ငံသားယင်းနည်းမြှုပ်နှံသူတွေအတွက်ရှေ့ဆက်တိုးဖို့ခက်တဲ့အနေအထားမျိုးတွေကိုလည်းကြုံနေရတယ်လို့ကျွန်တော်မြင်ပါတယ်။နော်တရုတ်စီးပွားရေးလုပ်ငန်းတွေရဲ့ဆွမ်းမှုမှုကလည်းအင်တာမှမြင်မာတာကိုတွေ့ရပါတယ်။အဲနောက်ပြီးတော့တစ်ဖက်ကအဲ့ဒီတရုတ်စီးပွားရေးလုပ်ငန်းရှင်တွေဟာကျွန်တော်တို့အရင်အစိုးရအဆက်ဆက်လက်ထက်မှာရှိတဲ့ဒီခရိုနီစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းပဲတော်တော်ကြီးကိုနီးနီးကပ်ကပ်ပတ်သက်နေတဲ့အနေအထားမျိုးတွေရှိနေပါတယ်။အဲ့ဒီအခါကျတော့အဲ့ဒီပတ်သက်မှုနှစ်ခုဟာနိုင်ငံသားယင်းနည်းမြှုပ်နှံသူတွေလွယ်လင်းတကူဝင်ရောက်ယင်းနည်းမြှုပ်နှံမှုအတွက်ကိုအနောက်ရှက်အတားအဆီးအခက်အခဲဖြစ်စေတယ်လို့လည်းကျွန်တော်ကမြင်ပါတယ
်။ကျွန်တော်နောက်ဆုံးမေးချင်တာတစ်ခုကတော့ဒီမြန်မာနိုင်ငံရဲ့တဲ့ဒင်းလွတ်လပ်ခွင့်အခြေအနေဘယ်လောက်ထိအလားအလာအပြောင်းလဲရှိလာနိုင်ပါသလဲစောစောတုန်းကစောပိုင်းနှစ်တွေကနည်းနည်းတက်ခဲ့လို့ပြောပြီးတော့တရိပ်ပြခဲ့ရဆိုကြပါစို့အခုနောက်ပိုင်းမှာပြန်ပြီးအဖမ်းစီးတွေပုံများလာတယ်ဆိုတော့လူတိုင်းကြီးတွားနေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီဟာရော2018မှာအလားအလာကောင်းလာနိုင်တဲ့အခြေအနေတွေ့ပါရလား
အဲ့ဒီမှာကျွန်တော်တစ်ချက်ပေါ့လေဆွေးနွေးချင်တာကဒီအစိုးရအနေနဲ့ပေါ့လေနော်ဒီသူ့ရဲ့အမြင်သဘောထားမူဝါဒကိုပြန်ပြီးစစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဥပမာအစိုးရဟာကျွန်တော်တို့သတင်းမီဒီယာတွေအရပ်အဖွဲ့အစည်းတွေကို "तू ကတော့ travel maker တွေပေါ့ပြဿနာရှာတဲ့လူတွေ"လို့မြင်နေတဲ့ဘက်မှာအားတာနေတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်။တကယ်တမ်းကတော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲဆိုရင်နော်စရုပ်ထားမန်တိုင်ဖြစ်တဲ့ကျွန်တော်တို့သတင်းမီဒီယာတွေနောက်ပြင်စမမန်တိုင်လို့ပြောနေတဲ့အရပ်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုနဲ့ပြင်ပေးနိုင်မှုအရန်ကိုအရေးကြီးတယ်လို့မြင်ပါတယ်လက်ရှိအနေအထားမှာကြည့်မယ်ဆိုရင်ကျွန်တော်တို့အခုလက်တလောပေါ့လေကျွန်တော်တို့ဒီ writer သတင်းဌာနကကျွန်တော်တို့တရေတော့နှစ်ယောက်ကိုဟလာဒီ fancy ထိမ့်သိမ့်ပြီးတော့ရုံးတင်မှုဆောင်ရွက်နေတယ်အဲ့ဒီလိုအနေအထားတွေဟာဒါကျွန်တော်တို့2019နဲ့2018အကူမှာကျွန်တော်တို့သတင်းမီဒီယာလွတ်လပ်ခွင့်ကိုတိုက်ရိုက်အစိုးသဘောထိခိုက်တဲ့အခြေလမ်းတွေဖြစ်နေတာကိုတွေ့ရပါတယ်အဲ့ဒီအခါကျတော့လာမယ့်2018အတွင်းမှာကျွန်တော်အများအားဖြင့်တော့ဒီအစိုးရရောနောက်လွှတ်တော်တွေရောနောက်တက်မတော်ဒီသတင်းမီဒီယာတွေရဲ့နောက်လွတ်လပ်စွာသတင်းရယူပိုင်ခွင့်ကိုရှင်းရောင်းရောင်းနဲ့ချက်ချက်ပြန့်ပြန့်ခွင့်ပြုနိုင်မှုလိုအပ်တယ်လို့မြင်ပါတယ်။အဲဥပမာအားဖြင့်ပေါ့လေကျွန်တော်တို့ဒီလွှတ်တော်တွေမှာနောက်သတင်းရယူနေတဲ့သတင်းတော့တွေဆိုရင်ဟလာကျွန်တော်တို့ဟိုပထမအချိန်လွှတ်တော်ကာလကလေးကဟိုတရင်ငန်းကနေတရင်ရယူခွင့်ကိုပိတ်ပင်ခံရတာဟာဒီနေ့ဒီအချိန်ထိပဲအဲ့တော့2015ရွေးကောက်ပွဲလွန်မှာအစိုးရတစ်တည်းလွှတ်တော်တစ်တည်းပေါ်လာတယ်သို့တော်လည်းပဲတရင်မီဒီယာသမားတွေပေါ်မှာဆက်ဆံတဲ့ပုံစံဟာနော်ဟိုတိုးတက်မှုတွေကြောင်းလဲမှုတွေကိုမြင်မလာရဘဲနဲ့ပုံပြီးဆိုးဆိုးလာတာကိုတွေ့ရပါတယ
်အ
ဲ့ဒီအခါကျတော့ဒီအချိန်တွေကို2018ခုနှစ်အတွင်းမှာနော်ဟိုထိထိရောက်ရောက်နဲ့တုံးတက်ပြီးတော့ပြုတ်ပြင်တိုင်မှုအရေးကြီးတယ်လို့ကျွန်တော်ကတော့မြင်ပါတယ်
ဥတော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။သောတာရှင်များရှင်ဒီခုတစ်ခါမှတော့ဒီစနေနေ့ညဒိုင်းလီလိုက်စီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါ။သောတာရှင်များရှင်2018နှစ်သစ်အစမှာပဲရန်ကုန်မြို့နယ်မှာလူငယ်တအူးကိုအုပ်စုနဲ့ရရကနေတိတ်ဆုံးခဲ့တဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်။ဒီလိုဝမ်းနည်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘယ်လောက်များများကြုံနေရပါလဲ။အကြီးတန်းတဲ့ဒီလိုဖြစ်ရမျိုးတွေကိုဘယ်လိုဟန့်တားနိုင်မလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့သောတာရှင်တွေရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။သတ္တရှင်နေနေ့စနေနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်းမြန်လာကြဖို့ကိုလည်းထမှန်ဖိတ်ခေါ်လိုက်ပါတယ်။တိုက်ရိုက်လေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုခါမှာတော့အပတ်စဉ်အားကစားခဏကိုတင်ဆက်ပေးကြပါတယ်။ Green Night တင်ဆက်ထားတာကိုနားဆင်ပါရှင်။
အမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့2019အမေရိကန်ဂျူနီယာလူငယ်ခေါင်းသီးပြိုင်ပွဲမှာတော့မြန်မာနိုင်ငံကကိုဟိန်းစီသူကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်သူဟာလူငယ်ပြိုင်ပွဲတွေမှာကမ္ဘာအဆင့်1လည်းဖြစ်သွားပါတယ်။သူအနေနဲ့ဒီပြိုင်ပွဲအနိုင်ရဖို့နဲ့ကမ္ဘာအဆင့်1ဖြစ်လာဖို့အတွက်ဘယ်လိုတွေလက်ကျင့်ပြင်ဆင်ခဲ့လဲဆိုတာတွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းကြည့်ထားပါတယ်။အရင်ဆုံးကျွန်တော်သိကြတာကိုဟိန်းစီသူဘယ်အရွယ်ကစပြီးတော့ခေါင်းသီးကစားတာလဲ
။ဟောကျွန်တော်ခေါင်းသီးကိုကျွန်တော်၄နှစ်သားတဲ့ကျွန်တော်စကားပြောတာ။ဟုတ်ဒါပေမဲ့ကျွန်တော်ခေါင်းသီးကိုနှစ်တိုင်းအဲ့ဒီဟို PPC စလေ့ကျင်တာတော့ကျွန်တော်၈နှစ်သားမှာကျွန်တော်စလေ့ကျင်တာ
။ဆိုတော့ငငယ်ကရောဘသူကတင်ပေးလဲ။မိသားစုထဲမှာရောခေါင်းသီးရိုက်တဲ့လူရှိလား
။ရှိရကျွန်တော်အဖေကငငယ်လေးခေါင်းသီးရိုက်တော့ကျွန်တော်ခေါင်းကွန်းလိုက်လိုက်ပါ
အဒီပြိုင်ပွဲဝင်ပြတဲ့အခြေအနေလေးကိုလည်းပြောပြပါလားဘယ်လိုကနေဘယ်လိုဒီပြိုင်ပွဲကိုဝင်ပြတာလဲဆိုတဲ့ဥစ္စာလေ
းဟောဟာကျွန်တော်ဒီပြိုင်ပွဲကိုကျွန်တော်မနစ်ကလည်းကျွန်တော်ဒီပြိုင်ပွဲကိုလာခဲ့ပါကျွန်တော်မနစ်ကတော့ဟာဒီပြိုင်ပွဲကိုကျွန်တော်ဒုတိယဆုရခဲ့ပါဟောပြီးတော့ကျွန်တော်ဟိုဝေါ်ဂျူနီယာရန်ကင်းလည်းနည်းနည်းတက်တော့ဟိုဒီဩဂတ်စတော့လည်းကျွန်တော်ဂျာမနီလည်းတော့ရဲ့ပြီးတော့ကျွန်တော်ရန်ကင်းနည်းနည်းတက်သွားအဲဒီပြိုင်ပွဲနေတဲ့ဟိုနောက်ဆုံးဝဲဖြစ်တဲ့ကျွန်တော်အဲအကြီးကြီးရဲ့ဘွယ်တွေဖြစ်တော့အဲကြောင့်ကိုဟာဝေါ်ဂျူနီယာနံပါတ်1ဖြစ်နေတော့အဲကျွန်တော်ဒီဘွယ်လာရတာပေါ့
အဲ့တော့ဒီဘွယ်အတွက်ကိုရောဘလောက်ထိပြင်ဆင်မှုတွေလုပ်ခဲ့ရလဲ
အခုလုပ်ခဲ့ရတယ်ဟိုတလားလောက်ကြိုပြီးတော့ဟိုရန်ကုန်မှာလည်းပြဿနာလေးကြည့်ပြီးတော့ဒီ US ကိုနှစ်ပတ်လောက်ကြိုလာပြီးတော့ဒီမှာအနေထိုင်နေပါညီဝအောင်ပြီးတော့ကြိုလေ့ကျင့်ရတယ်
လေ့ကျင့်တာနဲ့ပတ်သက်ပြီးတော့နည်းနည်းလေးအသေးစိတ်လေးရှင်းပြပါလားဘယ်လောက်ထိလေ့ကျင့်ခဲ့လဲဆိုတာ
ကျွန်တော်ကရန်ကုန်မှာဟိုဟာဒီဟိုဒီဘောတဲ့ကျွန်တော် practice ကိုနေတိုင်းရတယ်ကိုကျွန်တော်မနေ့ကနေဟိုညတိကျွန်နေတိုင်းရတယ်ကျွန်တော်ဒီဘွဲအေးကြီးတယ်ဆိုတော့ပြီးတော့ဒီရောက်တော့လေအမေရိကရောက်တော့လေကျွန်တော်အဲ့ဟိုကျွန်တော်ရောက်တော့ကျွန်တော် online လို့မှာရင်းနေတော့ online လို့မှာနေတော့ online လို့မှာနေတိုင်းအဲ့ဟို champion ဖြစ်သွားပြီးတော့လေနေတိုင်းပဲရဲ့ဒီဘွဲတော့ကျွန်တော်ကိုလေဒီမှာလည်းနေရအောင်လည်းအားကြအောင်လည်းအဲ့မှာလေ့ကျင့်တာ
ပေါ့ဒီပွဲကိုကိုဟိန်းစီသူကပြီးခဲ့တဲ့တုန်းကဒုတိယရတယ်အခုနှစ်မှာဒီချန်ပီယံဖြစ်လိုက်တဲ့အပေါ်မှာရောအစိတ်ထဲမှာဘယ်လိုဖြစ်မိလဲ
အာဒါဒီတော့ကွယ်ဟိုဘာပြောတာဝန်တာဘာလို့ဆိုတော့ဟိုချန်ပီယံဖြစ်တယ်မကဘူးကွယ်ဟိုဟူဝေါ့ဒူနီယာရန်ကင်းမှာနံပါတ်1အထိတက်သွားဆိုတော့ဘာပြောကွယ်ဟိုကိုတခုအကောင့်ပစ်ဖြစ်သွားဆိုဒီလိုမျိုးဖြစ်ဖို့လည်းကျွန်တော်တော်တော်ကြိုးစားလိုက်ရပါတယ်အဲ့ဒါတော့ကြိုပြီးတော့လေ
ဆိုတော့ဒီနိုင်ငံတကာပြိုင်ပွဲတွေကိုရောဘယ်လောက်ခရေကစပြီးတော့ဝင်ပြိုင်ပြစ်တာလဲ
ကျွန်တော်ဒီနိုင်ငံတကာပြိုင်ပွဲကကျွန်တော်10နှစ်သားလဲကျွန်တော်စပြီးရကျွန်တော်ဟိုထိုင်းလန်ကိုထပ်ပြီးကျွန်တော်စပြင်တော့ဟိုဟာစီးထွက်တာလေ
ဆိုတော့ဒီပွဲကနေရောဒီပွဲမှာရောဘလို့စိန်ခေါ်မှုတွေဘလို့အတွေ့အကြုံတွေရခဲ့လဲ
ဒီပွဲကကိုဒီဘွဲမှာဟိုကျွန်တော်တို့တကယ်ပြောစရာဟို weather ဟောကဟို weather လည်းတားအေးတော့လေ40 degree Fahrenheit လောက်ပဲရှိရတယ်ကျွန်တော်တို့ပါပြီးတော့ကျွန်တော်ဘာနိုင်ငံနဲ့ကြာတော့ဟိုဟာရာသီကတော့လုံးဝ different တားဖြစ်တော့မှာကြီးအဲ့ဒါတော့ဒီမှာတား challenge ဖြစ်ခဲ့တော့ပေါ့ပြီးတော့ဒီက player တွေကဥလာတဲ့ player ရယူရိုဘက်က player တွေရောကျွန်တော်တို့ကျောင်းရတာလို့ Sweden National Team တွေပါလို့လာကြပါ
တယ်။ကျွန်တော်တွေ့တဲ့နိုင်ငံတွေတော်တော်များများကဒီ Europe ဘက်ကလည်းလာပြီးပြိုင်ကြတယ်။ဆိုတော့နိုင်ငံစုစုပေါင်းဒီဘလောက်လောက်ရှိလဲပြီးတော့ပြိုင်ပွဲဝင်တဲ့ဒီကစားသမားကရောဘလောက်လောက်ရှိလဲ
။အာနိုင်ငံကဟိုအားလုံးပေါင်းနိုင်ငံ20လောက်ရှိရဲ့ဟို။ပြိုင်ပွဲဝင်အားကစားသမား 56ကျော်ရှိတယ်
။ဒီထဲမှာမြန်မာနိုင်ငံကတခြားဒီလူငယ်ကောင်းဒီကစားသမားတွေလည်းတွေ့ပါတယ်
။ဟုတ်ဟုတ်ကဲ့ဟိုကကျွန်တော်ပါဝင်ရုပ်ကြားလေး၄ယောက်ပါ။အင်္ဂလိပ်တစ်ယောက်ပါပါ
။ဆိုတော့ကိုဟိန်းစီသူကဒီအခုဒီလူငယ်ပြိုင်ပွဲမှာဒီဘိုးဆွဲခဲ့သလိုကမ္ဘာနံပါတ်၁လည်းဖြစ်သွားပြီ။ဆိုတော့ကိုဟိန်းစီသူရဲ့ဒီအနာဂတ်ရည်မှန်းချက်ကရောဘယ်လိုရှိလဲ။
ကျွန်တော်ကတော့ဟိုဒီဒီကောက်တီးကိုပဲဆက်ကြိုးစားမှာပဲကျွန်တော်ဒီကောက်တီးကိုဟိုတကယ်ပရော်ဖက်ရှင်နယ်ကောင်းတယောက်ဖြစ်အောင်ပဲကျွန်တော်ကြိုးစားမှာပါကျွန်တော်အဲကျွန်တော်ကြည်မှန်းချက်အဲ
သူတော့ပရော်ဖက်ရှင်နယ်ဒီခြေစားကောက်တီးကစားသမားတယောက်ဖြစ်နေဆက်ပြီးတော့ရက်တီသွားဖို့လည်းရည်မှန်းထားတယ်ပေါ့
ဟုတ်ကဲ့
ဆိုကောက်တီးဒီကစားသမားတွေတဲကရောကိုဟိုဘသူဘယ်ကစားသမားတွေကိုကိုအားကြခဲ့ကိုသဘောကျတဲ့သူတွေကဘသူတွေလဲ
အရင်တော့ကိုဟိုတိုက်ကဝုတို့ပါတော့ကျွန်တော်ဒါကိုအိမ်မှာဆိုအဲ့လိုဗီဒီယိုလိုက်ကြည့်တာပဲမဟုတ်ဘူးအဲ့လိုဟိုကောင်းအရင်ကောင်းတော့အဲ့လိုမျိုးအဓိကတိုက်ကဝုကအားကြရတာ
အခုရောအခုရောရှိသေးလား
အခုတော့တိတ်မရှိတော့ဟုတ်ရင်တော့တိုက်ကဝုပဲ
ဆိုတော့ဟုတ်ပြီအဲ့တော့ဒီဟိုကိုဟိန်းစီသူလိုပဲဒီမြန်မာနိုင်ငံကဒီကောက်တီးကိုဟိုကြိုက်တယ်កောက်ទីកစားរ៉ាကိုကြိုက်တယ်កောက်ទីកစားសម្មាဖြစ်ឈិន ਨੇ លੂងងែរីကိုយោကိုហេងស៊ីទូអនិន ਨੇ បាញ៉ាပြောជិន ਨੇ អគូကိုហេងស៊ីទូកលੂងងែកစားសម្មារីដែរមកកបណាំបတ်1កစားសម្មាဖြစ်ទွားពីဆိုတော့ဒီលੂងងែកစားសម្មារីကိုយោបាប្លូអចံបេជិន ਨੇ បាញ៉ាပြောជិន ਨੇ
អាអូគូဒီកောက်ទីអាកសားဆိုတာဟိုကိုលេចិមកគូយារបស់គូហွာគូလေကျင်ပါဆိုအကုန်ဖြစ်နိုင်ပါတယ်ကွအဲ့ဒါကျွန်တော်တခုမှရပါပေးလိုက်ပတ်တည်းရပ
ါနိုင်ငံကလူငယ်ကောက်တီးပြိုင်ပွဲတွေမှာကမ္ဘာအဆင့်တစ်ဖြစ်လာခဲ့တဲ့မြန်မာနိုင်ငံကကိုဟိန်းစီသူအနေနဲ့အောင်မြင်မှုတွေဒီထက်မကရရှိပြီးတော့နိုင်ငံကုံဆောင်နိုင်ပါစေလို့ဆန္ဒပြုရင်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲဆုံးသတ်လိုက်ပါခင်ဗျာ
ကွေးနိုင်တင်ဆက်ထားတဲ့ပတ်စံအားကစားကဏ္ဍကိုနားဆင်ကြည့်ကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့စိတ်သရှင်တောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။ကိုရိုနာဆုံးရမြန်မာနိုင်ငံတကာသတင်းချက်ချုပ်ကိုကိုအောင်လုံးကကြီးညာပေးပါမယ်ရှင်။
ယူအန်ငမဆူဟာဆန့်ကျင်ဆန္ဒပြပွဲတွေရက်တန်ကြာပေါ်ပေါက်ခဲ့ပြီးတဲ့နောက်အစိုးရကိုထောက်ခံသူထောင်ထောင်ချီပြည်နိုင်ငံနဲ့ဆန္ဒပြခဲ့တဲ့အကြောင်းနိုင်ငံပိုင်သတင်းတွေကဖော်ပြနေကြမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ UN ပြည်သူ့အာကပီထောက်ခံမဲ့အကြောင်းဒီကနေ့ပဲကတိပြုပြောဆိုလိုက်ပါတယ်ဖော်ပြတဲ့အစိုးရကိုဆန့်ကျင်အောင်ကြွနေတဲ့လူလူတွေတင့်တော်တဲ့အချိန်မှာအမေရိကန်ကကြီးမားတဲ့ထောက်ပံ့မှုတွေပေးရတာတွေ့ရမှာဖြစ်ကြောင်းလည်း Twitter လူမှုကွန်ရက်မှာမှတ်ချက်ပေးပြောဆိုခဲ့တာပါတင်မာမှုတွေနဲ့နဲ့ချီကြီးထွားနေတဲ့တောင်နဲ့မြောက်ကိုရီးယားတို့ကြားဆက်ဆံရေးတွေထိုးတက်အောင်ကြိုးပမ်းရမှာထူးခြားတဲ့လက္ခဏာတစ်ခုအဖြစ်နှစ်နိုင်ငံနယ်စပ်ကဆက်သွယ်ရေးလမ်းကြောင်းကိုဒီကနေ့ပဲပြန်လည်ဖွင့်လှစ်လိုက်ပါတယ်။နှစ်နိုင်ငံကြားပိုင်းခြားထားတဲ့စစ်မဲဆုံးဒေသကပန်မွန်ကျုံနယ်စပ်ကြီးရွာကြီးဆိုင်မြောက်ကိုရီးယားတာဝန်ရှိသူတွေကတီးတန့်ဆက်သွယ်ရေးတယ်လီဖုန်းလိုင်းကတဆင့်ဆက်သွယ်ခေါ်ယူခဲ့တာဖြစ်တဲ့အကြောင်းတောင်ကိုရီးယားရာရှိတွေကပြောဆိုခဲ့ကြတာပါ။ငွေကြေးထောက်ပံ့တွေကိုပြတ်တက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းချောက်ပြောဆိုပြီးပါလက်စတိုင်းတွေပေါ်အချက်ခံလို့မရတဲ့အကြောင်းပါလက်စတိုင်းအစ်မြင့်တာဝန်ရှိသူတူကဒီနေ့ပဲပြောဆိုလိုက်ပါတယ်။သမ္မတထရန့်ကတော့အမေရိကန်ဒေါ်လာသန်းပေါင်းရန်နဲ့ချီနှစ်စဉ်ထောက်ပံ့နေပေမဲ့ပါလက်စတိုင်းတွေကကျေးဇူးမသိတတ်သလိုလေးစားမှုလည်းမရှိတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ကြပါပါလက်စတိုင်းတာဝန်ရှိသူအန်နာအရှရာဝီကတော့သမ္မတထရန့်ရဲ့တာဝန်မဲတဲ့လုပ်ရည်တွေကြောင့်ပေါ်ပေါက်လာတဲ့အကျိုးဆက်တွေအတွက်ပါလက်စတိုင်းတွေကိုအပြစ်ပုံချနေတယ်လို့ပြောဆိုလိုက်ပါတယ်။ကင်ညာရဲတပ်ဖွဲ့ဝင်တွေစီးနင်းလာတဲ့ကာဒစင်ကိုအစ္စလာမစ်အစွန်းရောက်အေရှာဘက်ဖွဲ့ဝင်တွေကဒီကနေ့ဗုဒ္ဓဦးနေ့မှာတက်ခတ်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးသွားပါတယ်။ဆိုမာလီယာနယ်စပ်နီးကင်ညာနိုင်ငံမြောက်ပိုင်းမန်ထရာပြည်နယ်ကိုခီးထွက်လာတဲ့အရန်တပ်ဖွဲ့ဝင်3ဦးနဲ့အကြီးအကဲရရှိသူတို့သေဆုံးခဲ့တာဖြစ်ကြောင်းတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ
်။တရင်ကြီးချုပ်ကိုကွန်လန်ဦးကကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်ညာကတော့ရှောက်ကန်ချန်ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။View America တာမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခုနိုင်ထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမီတာ190တို့ကနေလည်းဓာတ်ရိုက်ဖမ်းယူနိုင်နေပါတယ်။ View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။တောသားရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.
Welcome to the Voice.